Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American တိုင်းရဲ့2021ခုနှစ် February 12ရက်နေ့တောက်ကြနေမနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5မီတာ24.50 MHz တို့ဖြင့် Amplitude 190kHz 15.5 MHz တို့ကနေတိုက်ရိုက်နားဆင်နိုင်သလို View website burmese.viewnews.com နဲ့ Facebook Seminar View Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာအာဏာသိမ်းတာ17ရက်မြောက်တဲ့ဒီနေ့မှာတော့အာဏာသိမ်းမှုရဲ့နောက်ဆက်တွဲနောက်ဆုံးရသတင်းလော်တွေကိုတင်ပြသွားဖို့ရှိပါတယ်ဒီသတင်းလော်တွေကမ
ှဒီနေ့အချိန်ကာလမှာနိုင်ငံဝန်ထမ်းအချို့ဟာမတမာသူအချို့ရဲ့သူထုတ်ထုတ်ဆောင်မှုတွေကြောင့်မိမိတို့ရဲ့လုပ်ငန်းခွင်များကိုတက်ွက်နေကြပါတယ်နိုင်ငံတော်နဲ့ပြည်သူလူထုအပေါ်မှာ
တကယ်လို့အနာသိန်းကောင်းဆောင်ဗိုလ်ချုပ်ကြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဝန်ထမ်းတွေပေါ်ကြေကြာချက်နဲ့ပတ်သက်လို့တုံ့ပြန်တဲ့တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူမင်းညာကရန်ကုန်မြို့တောင်ကလာပါမှာလူတူးကိုရဲတွေကဖမ်းဆီးလိုက်တာကိုမကျေနပ်တဲ့တောင်ကလာသားရက်ွက်သားတွေကရဲစခန်းရှိသွားရောက်ပြီးဆန္ဒပြတဲ့သတင်းအနာသိန်းတော်ကိုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေမှာတမယိုးကျပုံစံမဟုတ်ပဲပုံစံမျိုးစုံနဲ့ထူးထူးခြားခြားဆန္ဒပြပါဝင်လာသူတွေစတဲ့သတင်းစုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီသတင်းတွေမတိုင်မီတော့စာသာပတိနေမနဲ့တောက်ချာနေမနဲ့တိုက်စားရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကီမျိုးတက်တဲ့ကိုအောင်မြတ်သူတို့ကပြောပြပါမယ
်။မြန်မာနိုင်ငံဆက်အာဏာသိမ်းမှုအတွက်ပြမထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့ဖွဲ့စည်းတွေစင်ကို American ပြည်ထောင်စုအစိုးရက February 17ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။သမရရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုကိုပုံမှန်အခုလိုအရေးယူလိုက်တာပါ။အရေးယူခံရမဲ့ပုဂ္ဂိုလ်တွေကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်ဒုတိယသမရဖြစ်တဲ့အငင်းစားဒုဗိုလ်ချုပ်ကြီးမြင့်ဆွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးရဲအောင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးရဲရက်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးတို့ဖြစ်ကြပြီးအရေးယူခံရမယ့်လုပ်ငန်းအဖွဲ့အစည်း3ခုကတော့ Myanmar Ruby Enterprise, Myanmar Imperial Jade Company Limited နဲ့ Camcree Gems and Jewelry Company Limited တို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုပြန်လည်ဖော်ဆောင်နိုင်ရေးအတွက် American ပြည်ထောင်စုဟာဒေတာရင်းအပါအဝင်ကဘာတလောကမိတ်ဆွေနိုင်ငံတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်သမရဥဝင်းမြင့်တို့အပါအဝင်အထင်းသိမ်းခံနိုင်ငံရေးသမားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီဖြစ်ထွန်းမှုနောက်ဆုံးအောင်အားထုတ်ခဲ့သူတွေတာဝန်ယူမှုရှိစေဖို့လည်းတောင်းဆိုပါတယ်။မြန်မာစစ်တပ်ကသူတို့လမ်းကြောင်းကိုမပြောင်းဘူးဆိုရင်နောက်ဆက်တွဲအရေးယူမှုတွေလုပ်ဖို့ပြင်ထားတယ်။ငင်းကျန်းစွာဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ခဲ့မယ်ဆိုရင်ဒီကနေ့တန်ခတ်မှုတွေဟာပထမအဆင့်မျှတာဖြစ်တဲ့ဆိုတော့ကိုမြန်မာစစ်တပ်တည်လာလိမ့်မယ်လို့လဲ American ဗန်နိုင်းဝန်ကြီး Janet Yellen ကပြောကြားလိုက်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်းမြန်မာနိုင်ငံမှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်အရက်ဖက်ခေါင်းဆောင်တွေလှုပ်ရှားသူတွေကိုဖမ်းဆီးပြီးလွတ်တော်အသက်မခွန်နိုင်အောင်လုပ်တာဟာအာဏာသိမ်းတာဖြစ်ထင်ရှားတဲ့အတွက် American အစိုးရကဒီတိုင်းကြည့်မနေနိုင်ကြောင်းနဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လက်ရှိနဲ့အငိမ့်စားစစ်တပ်အရာရှိ6ဦးအသက်ဖွဲ့စည်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီဝင်4ဦးအပြင်စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း3ခုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ February 17ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးရမယ့်ဒေါ်လာ42တန်းကိုစစ်တပ်အစားလူမှုအဖွဲ့အစည်းတွေအတွက်အကူအညီပေးဖို့ချက်ချင်းပြောင်းလဲလိုက်တော့မှာဖြစ်ကြောင်း American နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA က February 17မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နှစ်ဖက်သဘောတူညီထားတဲ့အစီအစဉ်တွေအတွက်ရထားတဲ့ဒေါ်လာ69သန်းနီးပါးအတွက်တော့ USA ကဆက်လက်ထောက်ပံ့ကူညီမှာဖြစ်ပြီးအထူးသဖြင့်မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးခံတာတွေအတွက်ဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီထဲမှာမြန်မာနိုင်ငံ COVID-19 တိုက်ဖျက်ရေးဒီမိုကရေစီခိုင်မာရေးစားနပ်ရိက္ခာဖူလုံရေးသတင်းလွတ်လပ်ခွင့်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာငင်းကြံပြီးပြန်လည်တွေးဆရေးတွေအတွက်ပါဝင်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစီးပွားရေးဆိုင်ရာအကြံပေးနေသူတဦးဖြစ်တဲ့အဖမ်းခံထားရတဲ့ရှောင်းတန်တော်ကိုအ мян ပြန်ပြီးလွှတ်ပေးဖို့အတွက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပင်းက February 17 မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ Australia တာဝန်ကြီးနဲ့ Mr. Tanner တို့အဆက်အသွယ်ရခဲ့ပြီးသူ့ရဲ့ကျန်းမာရေးအခြေအနေတွေကိုဆွေးနွေးခွင့်ရခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးပိန်းကပြောပါတယ်။ဒါအပြင်ပမောက္ခဌာနကိုအ мян ပြန်ပြီးလွှတ်ပေးဖို့ဆက်လက်တောင်းဆိုကြောင်းနဲ့မြန်မာအာဏာပိုင်တွေအနေနဲ့ပမောက္ခဌာနကိုတန်ရုံးကနေပုံမှန်ဆက်သွယ်ခွင့်ပေးဖို့ပါတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက် February 6ရက်နေ့ကသူဖမ်းခံရတယ်ဆိုတာကို Sydney မြို့ Macquarie တက္ကသိုလ်ကစီးပွားရေးပမောက္ခရှောင်းတနာကအသိပေးခဲ့တာဖြစ်ပါတယ်။ American အစိုးရကမြန်မာစစ်ကောင်စီတွေကိုအရေးယူလိုက်တဲ့နောက်မှာ Britain အစိုးရကလည်းမြန်မာစစ်တပ်တာဝန်ရှိသူတွေကိုအာဏာသိမ်းမှုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အရေးတကြီးစဉ်းစားနေပြီလို့ Britain နိုင်ငံခြားရေးဝန်ကြီး Dominic Raab ကကျတဲ့ပြည်နယ်မှာတက်တက်ကနေပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံ့ဖြတ်ပြီးစစ်ကောင်ဆောင်တွေအာဏာဆွန့်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တောင်းဆိုမှုကိုထောက်ခံကြောင်းနဲ့အခုအမေရိကန်ကဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးပြင်းထန်တဲ့သတင်းစကားပွားလိုက်တာတွေကိုဗြိတိန်ကကြိုးဆိုကြောင်းလည်းဖော်ပြထားပါတယ်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစစ်တပ်ကဖမ်းဆီးပြီးအာဏာသိမ်းတာအတွက်ရှုံ့ချကြောင်းပြီးခဲ့တဲ့သတင်းပတ်တည်းမှာပဲဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောခဲ့တာပါဗြိတိန်အစိုးရကမနစ်ကမြန်မာစစ်ဗိုလ်ချုပ်ကြီးနှစ်ဦးကိုပြစ်မှတ်ထားတန်းခတ်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုအ мян ပြန်လွှတ်ပေးပြီးအကြမ်းသားအစိုးရအုပ်ချုပ်မှုပြန်ပြီးပေးရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုတောင်းဆိုဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို EU ဥရောပသမဂ္ဂကချက်တပြေးနေမှာအဆိုပြုမူကြမ်းတည်တင်သွင်းလိုက်ပါတယ်။ဒီအဆိုပြုမူကြမ်းကိုတောက်ချနေမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီအထူးအစည်းအဝေးမှာအခြေတင်ပြောကြားကြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းဆီးထားတာအတွက်ရှုံ့ချတယ်လို့မြန်မာနိုင်ငံမှာငြင်းငြင်းစွာဆန္ဒပြမှုတွေအတွင်းအဖမ်းဆီးခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လည်းအဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအပါအဝင်ငြင်းငြင်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနှိမ်နှင်းမှုနဲ့ပတ်သက်ပြီးအထူးစိုးရင်ကြောင်းကုလသမဂ္ဂအမျိုးသမီးအဖွဲ့ကပြောဆိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကကျေတပရင်းကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် UN Women also urge all to listen to the voices of Myanmar women
မြန်မာနိုင်ငံမှာဒီမိုကရေစီလူမှုအသံကိုရစေနဲ့အခုပြောင်းကာလအတွက်မြန်မာအမျိုးသမီးအဖွဲ့ရဲ့လှုပ်ဆောင်မှုကအဓိကခန္ဓာကနေပါဝင်နေတဲ့အတွက်မြန်မာအမျိုးသမီးတွေရဲ့အသံကိုနားထောင်ကြဖို့လေကုလသမဂ္ဂအမျိုးသမီးအဖွဲ့ကတိုက်တွန်းကြောင်းပြောသွားတာပါဒါအပြင်အမျိုးသမီးတွေဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်ညှော်နှင့်ချက်တွေကိုဖော်ထုတ်ပြီးငြင်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့အခြေခံလူ့ခွင့်ရေးကိုဖော်ဆောင်နေတာဖြစ်တာကြောင့်ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကမြန်မာအမျိုးသမီးလူမှုအဖွဲ့အစည်းတွေနဲ့အတူရက်တီကြောင်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအရှိန်ပိုးပြီးမြင့်လာနေပါတယ်။နိုင်ငံအနှံ့လူမှုလမ်းတွေပေါ်ထက်ဆန္ဒပြမှုတွေအရှိန်ကောင်းနေတယ်လို့ရုံးမတက်ဆန့်ကျင်ကြတဲ့ CDM နှုတ်ရှားမှုမှာပါဝင်တဲ့ဌာနအသီးသီးကဝန်ထမ်းတွေဆက်ယုံအလုပ်ယုံအလုပ်သမားတွေဆယ်ဝန်းနဲ့ဆင်းဝန်ထမ်းတွေနဲ့အတူတန်ဃာတော်တွေခရင်ဘာသာရေးအဖွဲ့တွေတိုင်းရင်းသားအဖွဲ့တွေပါချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ဝန်ထမ်းတွေရုံးပြန်ပြီးတက်ဖို့အတွက်အာဏာသိမ်းစစ်ကောင်စီကပြောနေတဲ့ကြားကနေအခုလို CDM ဖောက်ရှားမှုမှာဝန်ထမ်းတွေဆက်လက်ပါဝင်နေကြတာပါဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကဖြုတ်ခွဲမှုတွေရှိခဲ့တယ်လို့ဆန္ဒပြသူတချို့လည်းအဖမ်းဆီးခံနေကြပါတယ်ကျေတပရင်းညဘက်မှာတော့တောင်းကလပ9ရက်ကွက်ကရင်းစခန်းမှာအဖမ်းခံရသူလွတ်မြောက်ရေးအတွက်လူလူကတောင်းဆိုဆန္ဒပြနေကြတယ်အခုလိုဆန္ဒပြပွဲတွေအရှိန်မြင့်လာနေတယ်လို့အာဏာသိမ်းယူထားသူတွေဘက်ကအဖမ်းဆီးတွေလည်းဆက်ပြီးလုပ်နေပါတယ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအာဏာသိမ်းတဲ့ February 1ရက်ခရက်ကဖမ်းဆီးထားတာဖြစ်တယ်လို့နောက်ထပ်အဖမ်းခံရသူတွေထဲမှာနိုင်ငံတော်တိုင်းနိုင်ငံရုံးဝန်ကြီးဦးကျော်တန့်ဆွေအပြင်အရတားဆိုးအပြင်းနဲ့ဝန်ကြီးချုပ်တချို့ပါထပ်မံဖမ်းဆီးခံရပါတယ
်။ VOA ဘီကတိုင်ရဲ့မနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 5.5 ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတောက်ချနေမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်မြတ်သူပါမြန်မာနိုင်ငံတဝမ်းအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေ6ရက်မြောက်ဇတိုက်ဖြစ်ပေါ်နေချိန်မှာပဲအစိုးရဝန်ထမ်းတွေအလုပ်ပြန်ဆင်းဖို့နဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုရှောင်ရှားဖို့လူစုလူဝေးလောက်တာတွေကိုရပ်တန့်ဖို့မြန်မာအာဏာသိမ်းအုပ်စုခေါင်းဆောင်ကချက်တပရီနစ်ကတိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းတရက်မှာဖော်ပြထားပါဗျ။အ အခုအာဏာသိမ်းမှုအတွက်အမေရိကန်နိုင်ငံကပထမအဆင့်တန်ခတ်မှုကိုကျင်းပနေချိန်မှာပဲဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလွှတ်တော်တွေမှာလည်းမြန်မာစစ်ကောင်စုတွေကိုအရေးယူတန်ခတ်ဖို့တောင်းဆိုနေကြပါတယ်။အာဏာသိမ်းကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကဆန္ဒပြမှုတွေနဲ့ CDM ကလူထုစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးပထမအကြိမ်ထုတ်ပေါ်ပြောဆိုရမှာတိုင်းပြည်ရဲ့အကျိုးစီးပွားအတွက်တာဝန်ချိန်မှာအလုံးမစင်းသူတွေဟာအလုံးချက်ချင်းပြန်ဆင်းဖို့တောင်းဆိုလာပြီးစိတ်ခံစားမှုနောက်ကိုမလိုက်ကြဖို့လည်းတိုက်တွန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပန်းနမှုကိုရှောင်ရှားဖို့အတွက်ဒုစုစုဝေးလှုပ်တာတွေကိုရပ်တန့်ကြဖို့တမတော်သတင်းမှန်နဲ့ပြန်ကြားရေးကလည်းတိုက်တွန်းထားပါတယ်။ဒီတော့တွင်နိုင်ငံတော်ဖန်ဆီးမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေပြီးအာဏာသိမ်းပြီးကလေးကအ ਨੇ ဆုံးလူပေါင်း220ကိုဖန်ဆီးထားတယ်လို့နိုင်ငံရေးကျင်းသားများကူညီဆော့ဆော့ရေးအဖွဲ့ AAPP ကပြောပါတယ်။နိုင်ငံတော်ဆန္ဒပြမှုတွေဟာလည်းကြက်တပ်ရင်းကြီးဒီဇက်တိုက်ဖြစ်ပေါ်နေပြီးရာပေါင်းများစွာသောအလို့သမားတွေဟာမျိုးတော်နေပြည်တော်လမ်းမတွေပေါ်မှာစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်တဲ့နေကိုတံပြိုင်တောင်းဆိုနေကြပြီးဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ဆိုင်းဘုတ်တွေကိုလည်းကင်ဆောင်လာကြပါတယ်။ရာချီတဲ့ဆန္ဒပြသူတွေဟာတရုတ်တန်ယုံအပြင်ဘက်မှာလည်းဆန္ဒပြနေကြပြီးတရုတ်အစိုးရအနေနဲ့မြန်မာအာဏာသိမ်းအုပ်စုကိုမထောက်ခံကြဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ကြာသပတေးလေးကတော့အမေရိကန်အစိုးရအနေနဲ့အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မင်းအောင်လှိုင်အပါအဝင်လက်ရှိနဲ့ရခိုင်စစ်ကောင်စောင်းဆယ်ဦးအပေါ်ပိတ်ဆို့အရေးယူလိုက်ပြီးမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့ကြောက်စိမ့်နဲ့အဖိုးတန်ကြောက်မြက်ကုမ္ပဏီ၃ခုကိုလည်းအမိမဲစီးရင်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဖေဖော်ဝါရီလ17ရက်ကြာသပတေးည7နာရီမှာထုတ်ပြန်ခဲ့တဲ့စီးရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာအသက်35ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။တက်ကွက်စမ်းသပ်နမူနာပေါင်း 2,252 ခုကိုစမ်းသပ်ပြီးအခုလိုလူနာသစ်တွေထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်တည်ဆုံသူ3ဦးလည်းရှိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံပေါင်း80ကျော်ကအစိုးရတွေဟာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုအသုံးချပြီးမီဒီယာလွတ်လပ်မှုနဲ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခွင့်တွေကိုတင်းကျပ်ခဲ့တယ်လို့အစိုးရကတရက်ကဆိုပါတယ်။လူခွင့်ရေးရဆောက်ကြည့်ရေးဖွဲ့ HRW ရဲ့တနစ်နီဘာစုဆောင်တော်ရဲ့အချက်လက်တွေအရအစိုးရတွေကသူတို့ကိုဝေဖန်သူတွေကိုထိန်းချုပ်ဖို့အတွက်အရေးပေါ်ဥပဒေတွေဖန်ဆီးချေချောင်းမှုတွေနဲ့ကန့်သတ်ချုပ်ချယ်မှုတွေကိုဘလို့အသုံးပြုခဲ့တယ်ဆိုတာကိုအစိုးရကသာမှဖော်ပြထားပါတယ်။တိုင်းပြည်တွေဟာကုလသမဂ္ဂစာချုပ်အရလူထုကျန်းမာရေးနဲ့အရေးပေါ်အခြေအနေတွေကိုအကောင့်တွေဖော်ခွင့်ရှိပေမဲ့ဖြစ်ရတော်တော်များများမှာတော့သတင်းအချက်လက်ရပိုင်ခွင့်အပါအဝင်နိုင်ငံတကာဥပဒေတွေကိုလက်လူရှုခဲ့ကြတယ်လို့ဆိုပါရယ်ဒီအတွက်လည်း HRW ကကုလသမဂ္ဂလူခွင့်ရေးကောင်စီကိုစုံစမ်းပေါ်ထုတ်ဖို့တောင်းဆိုရတယ်လို့ဖော်ပြထားပါရယ်တရုတ်နိုင်ငံရဲ့အစိုးရအရာရှိတွေဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးပထမဆုံးသတင်းပေးပို့ခဲ့ကြတဲ့ဆရာဝန်တွေသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအလင်းမြန်ဖန်းစီတိမ့်တိမ့်တာတွေစင်စာပြတ်တောက်မှုတွေကိုပြုလုပ်ခဲ့ကြပါတယ်။ဒီကရဲလာကပဲလူ 18,000 ကိုကပ်ပီးနဲ့ပတ်သက်ပြီးတော့သတင်းမှပြန့်နေဆိုပြီးတော့တရုတ်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့ HRW ကဆိုပါတယ်။နိုင်ငံတော်တော်များများဟာလူထုကျန်းမာရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပိတ်ပင်တာဒါမှမဟုတ်ယာယီကန့်သတ်တာတွေကိုပြုလုပ်ခဲ့ကြပြီးအစိုးရမီဒီယာဒါမှမဟုတ်ရင်အစိုးရကိုထောက်ခံတဲ့မီဒီယာတွေကတစ်ဆင့်ပဲ COVID-19 နဲ့ပတ်သက်တဲ့အချက်အလက်တွေကိုအသုံးပြုဖော်ပြခွင့်တွေပေးခဲ့တယ်လို့ HRW ကပြောပါတယ်။သမရဟောင်းဒေါ်နယ်ထရမ့်ကိုအထက်လက်တော်မှတရားစွဲဆိုတာဟာအခုကျသပရင်းနေ့မှာတော့အဆုံးသက်ပိုင်းကိုရောက်ရှိနေပြီဖြစ်ပါတယ်။ပြီးကြရလာကလွှတ်တော်အဆောက်အဦအတွင်ဝရုံသုံးငါဖြစ်အောင်သမရဟောင်းဒေါ်နယ်ထရမ့်မှခိုင်းတဲ့အတိုင်းလုပ်ခဲ့တယ်လို့ပုံကန်တောင်းကျန်သူတော်များရဲ့ပြောဆိုမှုကိုလွှတ်တော်မက်တွေကတရားစွဲဆိုအောင်မှကိုးကားခဲ့ကြပါတယ်။ထရမ့်ကိုတရားစွဲဆိုတော့တဲ့ကော်လိုရာဒိုပြည်နယ်ကွန်ဂရက်အမတ်တူဖြစ်တဲ့ဒိုင်နာဒီကတီကတော့ဒါဟာသဘုံကိုသူတို့တက်ချုပ်ကအမိတ်ပေးတာမျိုးဖြစ်တယ်လို့ယုံကြည်ရပြီးပုံကန်သူတွေကလည်းသူတို့ဟာသမရအမိတ်အတိုင်းလိုက်နာတာပါလို့ရဲကိုရှင်းရှင်းလင်းလင်းထွက်ဆိုထားပြီးဖြစ်တယ်လို့ပြောပါတယ်။အထက်လက်တော်တွေကထရမ့်ထောက်ခံသူ Republican အမတ်တွေကတော့ထရမ့်ကိုတရားစွဲဆိုရမှုအပေါ်အလင်းစလိုလှုပ်ဆောင်လိုတာမျိုးမပြတတ်ပါဘူး။ထရမ့်ရဲ့ရှေ့နေတွေကတော့လွှတ်တော်အဆောက်အဦအတွင်းတိုက်ခိုက်မှုအတွက်ထရမ့်မှာတာဝန်မရှိဘူးလို့ပြောပါတယ
ထောက်ကြံနေပါနဲ့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကပြောပြခဲ့တာပါဆက်လက်ပြီးထိတ်တန့်ရအောင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်နာဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစတင်တဲ့ဆန္ဒပြပွဲတွေရက်အတန်ကြာဖြစ်ပေါ်ခဲ့ပြီးအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့လူကြုံရေးတပ်ဖွဲ့တွေကနေအိမ်တွေမှာလိုက်လံဖမ်းဆီးမှုတွေဒီတစ်နှစ်ရဲ့အတွင်းရက်စက်တိုက်ဆိုသလိုပြုလုပ်လာနေတာမှာမနေ့ညကတောက်ကလပါမြို့နယ်ခုနှစ်ရက်ကရဲစခန်းကိုမြို့ကန်လူတူကဝိုင်းဝန်းဆန္ဒပြတဲ့အထိအခြေအနေတွေတင်းမာမှုဖြစ်သွားခဲ့ရပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
။ရန်ကုန်မြို့တောက်ကလပါမြို့နယ်ကခုနှစ်ရက်ကမှနေထိုင်တဲ့ဟင်းမင်းအောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကသူ့အိမ်ကိုညဘက်အချိန်မတော်မှာရဲတွေရာအိမ်မှုတွေရောက်လာပြီးဖမ်းဝရမ်းပြဖမ်းတဲ့ကိစ္စကိုဓာတ်ရိုက်ထုတ်လွှင့်ပြတာကနေရဲစခန်းရှိမှလူတွေရာနဲ့ချီပြီးဆန္ဒပြတဲ့အခြေအနေအထိကြီးထွားသွားခဲ့တာဖြစ်ပါတယ်။
ဘောကောရံပြောလို့
ကိုဟိမင်းအောင်ဟာကုတဝါဟနဂိုင်းချုပ်အဖြစ်သူ့ကိုသူကြီးညာထားသူဖြစ်ပါတယ်သူဂိုင်းဟာအမောင်ပြောကနဲ့လောကအစီအစဉ်တွေနဲ့ဆိုင်တဲ့အဆောင်အယောင်တွေကိုအွန်လိုင်းမှာရောင်းချနေတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလတရနေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနိုင်ပြီတဲ့နောက်ပိုင်းသူဂိုင်းသဘောအရမေရော်တူဦးကိုတိုင်တယ်ပြီးစစ်အစိုးရကိုချိန်နေစားတွေနိုင်ငံတော်ကိုမကောင်းတဲ့သူတွေ တင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီ post ကတော့အခုသူ့အကောင့်မှာမရှိတော့ပါဘူး။သူ့ကိုဖမ်းမလာတဲ့သူတွေကယာအိမ်မှုဆိုသူကလည်းလူမှုကွန်ရက်မှာသူအဲ့ဒီလိုတင်ထားတဲ့စာတွေကြောင့်အခုလိုဖမ်းဖို့လာရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဖမ်းမယ်ဆိုလဲအခုလိုညာကြီးအချိန်မတော်အထူးသဖြင့်ကာဖြုတ်ထုတ်ထားတဲ့အချိန်မှာသူ့ကိုဖမ်းဖို့မတင်တော်တာကြောင့်မနဲ့လင်းမှလာဖမ်းဖို့ပြောပေမဲ့နောက်ဆုံးတကားကိုချိုးပြီးဝင်မယ်ဆိုပြီးလုပ်တဲ့အချိန်မှာသူ့ဘက်ကအလျှော့ပေးပြီးအဖမ်းခံခဲ့ပါတယ်။သူ့ပေါ်ဆွဲတဲ့အမှုနဲ့ပုံမှဘလို့မှမဟာဆက်တဲ့အတွက်ဒါကို Facebook ပေါ်ကနေတိုက်ရိုက်ကြည့်နေသူအတော်များများကမကြေမချမ်းဖြစ်ပြီးရစကန်ရှိမှသွားဆန္ဒပြကြတာမှအစပိုင်းမှာလူသိမ့်မများပေမဲ့နောက်ပိုင်းတဖြည်းဖြည်းနဲ့လူအုပ်က900ကျော်လောက်အထိဖြစ်သွားခဲ့ပါတယ်
။ဖျောင်းနိုင်နေနဲ့လာနေကြပါပြီ။ဖျောင်းနိုင်နေနဲ့လာနေကြပါပြီ။ကျွန်တော်တို့ဖျောင်းနိုင်ချွန်းလို့ဖမ်းမယ်ဆိုလို့ရှိရင်
ဖျောင်းနိုင်ထွန်းလို့ဖမ်းတယ်ဆိုရင်လေသူတို့လည်းဖျောင်းနိုင်ထွန်းကြတယ်သူတို့ကိုလည်းဖမ်းပါဆိုပြီးဆန္ဒပြနေသူအတော်များများကအဲ့ဒီရဲစခန်းရှိမှာပဲဖျောင်းနိုင်နေထွန်းကြတာအပြင်မတရားဖမ်းဆီးခံထားရသူကိုပြန်လွတ်ပေးဖို့ကြွေးကြော်တာနေအော်ဟစ်ခဲ့ကြပါတယ်ဒီလိုဆန္ဒပြသူတွေရဲ့အတန်တွေနဲ့ဆူညံနေတဲ့ကြားမှာပဲအဖမ်းခံထားရသူရဲ့မိခင်ဆိုသူအမျိုးသမီးတယောက်လည်းရောက်လာပြီးသူရောက်နေကြောင်းသူ့သားကိုလှမ်းပြောတဲ့အတန်ကလည်းကြွကြော်တန်နေဆူညံနေတဲ့ကြားကထွက်လာခဲ့ပါတယ်ဆန္ဒပြတဲ့နေရာမှာကိုယ်တိုင်ရောက်နေတဲ့ကိုအောင်မြင့်မြတ်ကတော့သူတို့အနေနဲ့ဖမ်းထားတဲ့သူကိုပြန်မလို့မချင်းဆက်လက်တောင်းဆိုဆန္ဒပြသွားမယ်လို့ VOE ကိုပြောပါတယ်
။လည်းတော့ဒီရုပ်သက်သူပုံမှာဖျောင်းနိုင်ထွန်းနဲ့ဘယ်လိုဆက်သွယ်သွားလဲတော့ကျွန်တော်လည်းမသိဘူးများတို့တော့သူတို့ပြောတာကျွန်တော်နားလည်းကြားတာပါခင်ဗျာ။ကျွန်တော်ဒီမှာဟိုလူရင်အားကဟို3,500တဖြည်းဖြည်းနဲ့နည်းနည်းချင်းနည်းနည်းချင်းတော့များလာတယ်ခင်ဗျာ။များပဲဆိုတော့လေနည်းနည်းတော့များလာပါပြီခင်ဗျာ။ဟုတ်ကဲ့အကုန်လုံးလည်းဒီမှာဖျောင်းနိုင်ထွန်းပြီးတော့အာသူပေးဖို့စူတာတောင်းဆိုတာတွေပဲလုပ်နေပါခင်ဗျာ။အာသူတို့ကတော့ໂຕບໍ່ລູ້ຫຍັງຫູດຽວສາສາພາໄດ້ປີ້ຍໍພາຄາຍແລ້ວຕໍ່ປີ້ຍໍດີຊົດໂຕວ່າບາແລ້ວຫູຕຽາຍ້ອງອັນໄດ້ປີ້ຍໍໂຕຫູວ່າວະຣັນທົ່ວປີ້ຍໍພາຄາຍແລ້ວໂຕປີ້ຍໍປ ્યો ແດ່ຄະອູ້ເຊີນຍີ້ຍໍໂຕເບີບໍ່ມາມຽນເລີຍຄະຍາຕະທີເນາະລູດໍຍ້າລະປີ້ໂກວິນຍານແລ້ວລູດໍຍ້າລະວ່າດີຄະຍາສະນາຕູຊິນສະນາລະລົດແທ້ທີ່ດີມາແລ້ວມູ້ນລະຕະທີອິນຫາດີຍ້າລະແມ່ລະຍົງຈີແດ່ເດມາເຈົ້າລູມາລູມາຊິນແລ້ວຖ່າຍສ້າງແມ່ລູອ່າລົງອະລູດໍເຈົ້າລູຫູວ່າປະດີດີကြောက်ကြောက်သွားလူရပါခင်ဗျာ
ကိုဟင်းမြအောင်ကိုအမှုဖွင့်တရားဆွဲဆိုတဲ့သူဟာထွေးအုပ်ဖြစ်ကြောင်းရဲစခန်းရှိမှာဆန္ဒပြနေသူတွေကိုလာရောက်စကားပြောခဲ့တဲ့ရှင်းနေတူကပြောပြခဲ့ပါတယ်ဒါပေမဲ့ဒီကိစ္စမှာတရားသူကြီးအနေနဲ့ဖမ်းဝရမ်းထုတ်ပေးပိုင်ခွင့်ရှိမရှိဆိုတာကိုသူတို့ပြန်လည်ဆန်းစစ်သွားမယ်လို့ဆိုပါတယ်နောက်ဆုံးသိရှိထားရတဲ့အခြေအနေတွေကဆန္ဒပြသူတွေဟာသူ့ကိုမလွတ်မချင်းရဲစခန်းရှိမှာဆက်လက်ဆန္ဒပြကြဖို့ရှိနေတာကြောင့်မနဲ့မိုးလင်းလာတဲ့အချိန်မှာလည်းသူတို့နဲ့အတူလာရောက်ပူပေါင်းဆန္ဒပြကြမဲ့သူဥယေတိုးလာနိုင်ခြင်းရှိနေပါတယ်ခင်ဗျာ
။မင်းညာကတောင်းကလာမှာမငြိမ်မသက်ဖြစ်ခဲ့တဲ့အကြောင်းကိုစော်ဝင်းလိုင်တင်ပြခဲ့တာပါ။ Civil Disobedience Movement CDM မှာဝန်ထမ်းတွေပါဝင်ပြီးရုံးတက်တဲ့အာဏာပြည်ဆန်တဲ့လှုပ်ရှားမှုကအာဏာသိမ်းစစ်ကောင်စီရဲ့အစိုးရရန်ရက်လက်ပတ်မှုကိုအတိုင်းအတာတစ်ခုထိထိခိုက်လာနေတာပေါ်လွင်ကြောင်းမြန်မာနိုင်ငံရဲ့တုံ့တက်သူတချို့ကမြင်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဘုဂျိုမူကြီးမင်းအောင်လိုင်ရဲ့ February 17ရက်နေ့ကထုတ်လင်းတဲ့ပြည်ထောင်စုနေမိန့်ခွန်းအပေါ်အခြေခံပြီးပြောဆိုတဲ့အကြောင်းကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျ။
ပြည်ဝါရေးစနစ်ရက်နေ့မှာကြာရောက်တဲ့80ဆန်းလင်းနှစ်မြောက်ပြည်တော်စုနေနဲ့ပတ်သက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမြောင်လည်းပြောသွားတဲ့မေးခွန်းထဲမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးကိစ္စအပြင်ကျန်းမာရေးဝန်ထမ်းတွေအများဆုံးအလုပ်ကျန်ဆင်းဖို့အခြားအစိုးရဝန်ထမ်းတွေဟာလည်းမတမာစုတွေရဲ့သွေးထိုးပေးမှုကြောင့်လုပ်ငန်းတောင်းဝန်ပြက်
ောင်း88 Democracy ရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်ခဲ့တဲ့နယူးယောက်မြို့မှာနေထိုင်သူဦးမမောင်ကျော်ကသုံးသပ်ပါတယ်
။သူကဝန်ထမ်းတွေလုပ်နေတဲ့ဒီ CBN ကိုတကယ်ကိုအထူးထူးသဖြင့်ကြီးအဆင့်ကြီးကိုတက်ပြီးတော့ဟိုပေါက်ကွဲသွားမှာကိုသူစိုးရိမ်တဲ့သဘောရှိရလို့ကျွန်တော်ထင်ပါတယ်။ဒါသူ့ကိုတော်တော်ထိညာပြတဲ့သဘောလို့ရှင်တယ်။သူကအဲ့ဒီဘက်မှာလေတံခတ်ပြော့ပြော့နေပဲယူတော့အလုပ်ချင်းနေတဲ့ဝန်ထမ်းတွေကမတမာတူတွေကပဲနှောက်ရနေတဲ့ပုံစံမျိုးဖြစ်အောင်သူကပြောနေပါတယ်။နောက်တစ်ဖက်တည်းမှာပဲကျွန်တော်တွေ့နေရတာဟို CDM ပါတဲ့ဝန်ထမ်းတွေကိုသူလိုက်ပြီးညာဘက်တိတ်တိတ်ဖမ်းနေတာပဲဆိုတော့ဒါသူကဟိုအချိုသက်ပြီးတော့ဒါပြည်ရင်နဲ့သူချင်းကတ်တာလို့ကျွန်တော်ထင်ပါတယ်။ဒီဟာတော့သူရအောင်ဖြုတ်ခွင်းပြီးမှသူကနောက်ထပ်သွားမှာဆိုတော့သူကဒီဝန်ထမ်းတွေပုံမှန် operation တွေကိုပြန်ဝင်ဖို့အဲ့ဒါကိုသူကဒီမျိုးမျိုးနဲ့သူစူးစမ်းမှာပါအခုလူငယ်တွေလုံနေတဲ့အဲလှုပ်ရှားမှုကဒါအချိန်ဟုန်ကြီးပိုကြီးလာဖို့အတွက်သူကအားပေးရပေါ့ဗျာအဲ့တော့ဒီအဲမှာပဲဟိုအမျိုးအမည်ရှိပြီးတော့တကယ်လောက်တိုင်ခွင့်ရှိတဲ့နိုင်ငံရေးသမားတွေကဒီတိုင်းအချိန်ဟုန်တော့မြင့်နေဘာမှအစီအစဉ်မရှိဘူးဆိုရင်တော့ကျွန်တော်ကတဖြည်းဖြည်းနဲ့ဒါထိခိုက်စရာအကြောင်းရှိပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုဂွန်ဆန်ကတော့စစ်ကောင်စီအနေနဲ့မိမိအာဏာတည်ဆောက်ရေးမှာကိုကိုကိုယုံကြည်မှုအားနည်းနေတာတွေ့ရကြောင်းစစ်ကောင်စီဥက္ကဋ္ဌရဲ့မိကုံးပေါ်သုံးသပ်ပါတယ
်ဒီနိုင်ငံတော်အစိုးရဝန်ထမ်းတွေကိုရောအာပြန်ခေါ်တာတို့ဒီ CDM မှာမပါဝင်ဖို့ပေါ့နော်လူစုလှုပ်ရှားမှုမှာမပါဝင်ဖို့သူအင်တိုက်အားတိုက်စူးစမ်းနေတဲ့ပုံပေါက်တယ်ဒါဆိုတော့သူအနေဖြင့်လည်းယုံကြည်မှုကိုကိုကိုယုံကြည်မှုအားနည်းနေတဲ့ပုံစံကျွန်တော်တွေ့နေရဒါဆိုတော့တိုင်းရင်းသားတယောက်နဲ့ယောက်ခေါင်းခေါက်မှထည့်ထားတယ်တခြားပါတီငယ်ကလူတွေရောက်ကောင်းခေါက်မှထည့်ထားတယ်ထည့်ထားဆိုတာတိုင်းရင်းသားတွေကိုချော့ပေါင်းတဲ့ပုံစံပေါ့နော်ဒီဟာကဘာပုံဖော်လဲဆိုတာသူတက်တွင်းမှာတောင်မှပြဿနာရှိမဲ့ပုံစံပဲဘာလို့ဆိုတာသူယုံကြည်မှုအပြည့်အဝတက်ကနေထောက်ခံမှုအပြည့်အဝရှိရင်သူဒီလူတွေကိုခေါ်စရာမလိုပါဘူးဒီဟာကအကုန်လုံးရုပ်သေးတွေကြီးပဲပေါ့နော်ဒီလိုမျိုးအာဏာရှင်တွေနဲ့ဒွန်တွဲနေထိုင်တဲ့နိုင်ငံမှာတိုင်းရင်းသားတွေရောငြိမ်းချမ်းဖို့အကြောင်းရင်းမရှိဘူးအဲ့လိုပြင်ပါလားခင
်ဗျဤတော်စုနေ့အတွက်ရည်စူးပြောဆိုတဲ့ဘုဂျုံမင်းကြီးမင်းအွန်လိုင်းရဲ့မိကွန်းကြောင့်တိုင်းသားစီလုံးညင်ညွန်ရေးပေါ်ရလာစရာအကြောင်းမရှိဘူးလို့ပြောသူကမေလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CM ရဲ့တာဝန်ခံဦးစုသုံးမှုန်ဖြစ်ပါတယ
်ပြည်ထောင်စုနေဆိုတာဘယ်ကနေထွက်ပေါ်လာသလဲဒါပင်လုံစာချုပ်ကနေပဲထွက်ပေါ်လာတဲ့ဟာပင်လုံစာချုပ်ဆိုတာပါလေဒီမိုကရေစီနည်းချက်ချက်အတူတကွနေထိုင်ရေးဖက်ဒရယ်မူအရနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အခုဘုချုပ်မှုကြီးမြောက်လာပြောတဲ့ပြည်ထောင်စုဆိုတာကတော့ဒါပင်လုံစာချုပ်ကိုဆန့်ကျင်နေပါပြီ။ဒီလိုမျိုးစီအုပ်ချုပ်ရေးစနစ်ကနေအုပ်ချုပ်နေမယ်ဆိုရင်တိုင်းတားစီလုံးကြီးရေးဆိုတာလည်းမဖြစ်နိုင်ဘူး။တကယ့်ပြည်ထောင်စုစစ်စစ်လည်းမဖြစ်နိုင်ဘူး။ပြည်ထောင်စုစစ်စစ်ဆိုတာကတော့ပင်လုံစာချုပ်ပေါ်မှာပဲခြေခံပါပဲ။ရွေးကောက်ပွဲကော်မရှင်တွေကသူတို့မဲကြီးတုံးကပဲဖြစ်ဖြစ်တခြား NLD တပါတီတည်းမဟုတ်ဘူး။တခြားပါတီတွေလည်းပါတယ်၊လိလာတူတွေလည်းပါတယ်။သူကောင်းကောင်းလည်းလုပ်ပါလေဆိုတော့အခုဘုချုံကြီးမြောင်ဟန်ပြောတာက UEC လူကြီးတွေအပြစ်တင်ပြီးတော့ဖမ်းလာတာလေဒီလိုမျိုးနီလာနဲ့ပြည်ထောင်စုကိုဆက်လက်ပြီးတော့အုပ်ချုပ်မယ်ဆိုတာကတော့လုံးဝမဖြစ်နိုင်ဘူ
းအာနာဒင်းစစ်ကောင်စီရဲ့ဘဟုနဲ့တိုင်းပြည်နယ်ဆိုင်ရာစီမံအုပ်ချုပ်မှုဥဆောင်အဖွဲ့တွေထဲမှာတိုင်းသားတွေကိုတိုက်နိုင်တဲ့မြတ်ထဲသွင်းစည်းရုံးထားတာတွေ့ရတယ်လို့ NLD နဲ့သဘောထားကွဲလွဲပြီးရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီတချို့ကကောင်းဆောင်တွေကိုလည်းထဲသွင်းထားတာတွေ့ရပါတယ်။ဒါပေမဲ့စစ်ကောင်စီအဖွဲ့ထဲမှာပါဝင်လွတ်ဆောင်မှုကံလန်းချက်ကိုတချို့ပါတီတွေနဲ့တိုင်းရင်းသားကောင်းဆောင်တွေကငြင်းပယ်ခဲ့တာလည်းရှိပါတယ်ခင်ဗျာ
။ကုညာဝင်းအောင်တင်ပြသွားခဲ့တာပါ။မြန်မာစစ်တပ်ကအာဏာသိမ်းတာကိုလမ်းပေါ်ထွက်ကန့်ကွက်ကြတဲ့6ရက်မြောက်နေ့မှာရန်ကုန်မြို့ရောက်တိုင်းရင်းသားလူနည်းစုတွေလည်းပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြလှုပ်ရှားမှုအတွင်းတိုင်းရင်းသား16မြို့စုစည်းပြီးစီအနာရှင်စတင်တဲ့2008ခုနှစ်အခြေခံဥပဒေဖျက်သိမ်းရေးတို့ကိုလည်းတောင်းဆိုခဲ့ကြတာပါအပြည့်စုံတော့ကိုရိုင်းသတင်းတွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ် ရန်ကုန်မြို့ရောက်တိုင်းသားလူမျိုးဆက်ချောင်းမျိုးဟာတိုင်းသားလူမျိုးများအထွေထွေတပိတ်ကော်မတီကိုဖွဲ့စည်းပြီးဒီကနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့ကြတာပါ။လက်ရှိတိုင်းသားလူမျိုးများအထွေထွေတပိတ်ကော်မတီကဆောင်ရွက်ခဲ့တဲ့အခြေအနေကိုနာဂတိုင်းသားလူငယ်တူဦးဖြစ်တဲ့ကိုခါနုကVOA ကိုအခုလိုပြောပါတယ်။
အခုလောလောဆယ်တော့ကျွန်တော်တို့ဒီကရင်အမျိုးသားနေဖြစ်တဲ့လူကရင်အမျိုးသားတွေဥဆောင်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကနေဒီရွှေကုန်တိုင်အထိခြေတက်ဒီဆန္ဒပြတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဘုံတော်သူညီချက်ကဆက်အနာဆင်စနစ်ဖြတ်သိမ်းဖို့ရဲ့2018အခြေခံဥပဒေဖြတ်သိမ်းဖို့နောက်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ပြည်ထောင်စုကြီးတည်ထောင်ဖို့ရည်နဲ့နောက်ဆုံးတော့ဒီမတရားဖန ဒီနေ့ချင်းကာလမှာနိုင်ငံဝန်ထမ်းအချို့ဟာစုဝေးဟောပြောကြပြီးနောက်ဖြူကုန်းတိုင်းကိုချစ်တက်ကြရမှာလူဦးရေတထောင်လောက်ပါဝင်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ် Broma Panjang Hobio Bemaro, Natong Sang Agu Nega, Muda Little Gozlepi, Leshi, Yangon Dainti Dajiga, Kin Diana Yea Wunji Ti, Richard Kantaya Dule Ti, No Susanna Lala Suga, Hobio Gebade. ဒီကနေ့တော့ရခင်ပါတယ်ကျမတို့နှုတ်တော်ပုံစံပြောပြီးနဲ့ဟိုင်းဒီလုံလုံးစာဝန်ချောင်းဆောင်တဲ့လေဒါပေမဲ့နှစ်ချောင်းချစ်ဖွဲ့စည်းပုံဥပဒေအောက်မှာကျမတို့အားမလုပ်ဖြစ်နေရသေးပါဘူးကျမတို့တိုင်းနာတွေရဲ့တောင်းဆိုမှုဟာနှစ်ချောင်းချစ်အောက်မှာပဲမင်းနေရောက်နေခဲ့ရတာကျမရဲ့ကိုယ်ထွေးပဲဖြစ်ပါတယ်အဲ့တော့ကျမတို့နှစ်ချောင်းချစ်ဖွဲ့စည်းပုံကြောင့် Federal ပြည်တော်စုတိဆောက်ရေးမှာအဟံအကြားတွေကြုံနေရတဲ့အခြေအနေကိုအလေးထားပြောကြားခဲ့ပါတယ်။ခုနေ့ဒီအခမ်းအနားပါတယ်။ဒီနေ့လည်းကျွန်တော်အခုမိုက်ကော်လေးကလည်းပါတယ်။အခုမိုက်ကော်လေးကလည်းပါတယ်။ဒီကျွန်တော်ပြည်ပသိဖို့ရှင်တယ်ဘုရားကိုလုံးဝပြန်ဝင်လို့မရပါဘူး။အဲ့ဒါအရေးကြီးပါတယ်။ဘာသာကိုလည်းပါတယ်များမှာဆက်တောင်းကြောင်းနေပါရဲ့ချင်း။ကချင်တိုင်းနာကိုယ်စားလှယ်တူကလည်း Federal ပြည်တော်စုတိဆောက်ရေးအတွက်အားလုံးပါဝင်ဖို့တိုက်တွန်းသွားပါတယ်။ဒီတော့ကျွန်တော်ဒီမှာမရှိရဲ့လူမျိုးများကြားငြိမ်းချမ်းစွာသူ့ရည်ရွယ်ချက်တွေကို Federal Democracy တော်ကျေးဇူးများကိုပို့ချောင်းတဲ့ဒီကိစ္စတွေဖြစ်တဲ့ဒီမိုကရေစီတည်ဆောက်သူပေါ်ပေါ်ရပေါ်ပေါ်ရဒီပေါ်ဆောင်တဲ့ရောကြီးနေတာတောင်းဆိုနေခဲ့ဖြစ်ပါတယ်ဗျာအာသာရှင်စစ်တပ်ရင်ပေါ်ချောင်းအောင်ရဲ့ဒီကိုအများကောင်းတယ်လို့ပြောတယ်ဗမာပြည်ဝင်အားနေလေလက်ခံပြီးကြဖို့တတ်တွန်းရှင်ပါတယ် ဒီကနေ့တက်ရောက်လာတဲ့တိုင်းသားလူမျိုးစုဆယ်ချောက်စုကတော့ကချင်၊ကရင်ချင်း၊ရခိုင်ရှမ်း၊ဗမာ၊လီစု၊ဝါ၊ပအိုတအန်း၊ပလောင်၊ကဒူး၊ဒိုင်းနဲ့မျိုးအင်းသား၊မရမာကြီးတက်စားတဲ့လူမျိုးတွေဖြစ်ကြပြီးဟိန္ဒူဘာသာဝင်၊တမီးလူမျိုးနဲ့အစ္စလာမ်ဘာသာဝင်တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်
စစ်အာဏာသိမ်းမှုကိုစုပေါင်းဆန့်ကျင်တဲ့တိုင်းရင်းသားတွေရဲ့ဆန္ဒပြမှုတွေအကြောင်းဗီအိုအေမြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေမှာတမယိုးကြမဟုတ်တဲ့ပုံစံမျိုးစုံနဲ့ထူးထူးခြားခြားပါဝင်လာသူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေအတွင်းထူးထူးခြားခြားမြင်ကွင်းနဲ့လှုပ်ရှားမှ ကအာနာတိုင်းတဲ့လောက်ရကိုစကျင်စန္ဒပြပွဲတွေနေရအနှံ့ပေါပေါနေတလို့လူတန်းစားပေါင်းဆောင်ကပုံစံမျိုးစုံနဲ့ပါဝင်နေကြတာဖြစ်ပါတယ်ခွဲချစ်သူအဖွဲ့ဟာဆိုရင်လည်းနိုင်ငံတကာအတိုင်အဝန်ကပါအာယံစိုက်လာနေတဲ့မြန်မာနိုင်ငံအခြေအနေကိုမိမောင်းထိုးပြဖို့ရန်ကုန်မြို့မြန်မာပလာဆာရှိကစန္ဒပြထုတ်ဆက်မှုမှာပါဝင်လာခဲ့တာပါ
အဓိကအင်တာနက်ရှင်နယ်အတန်းရှင်းလို့တဲ့ကလေးပါတော့ဒီကနေ့ကမှလည်းဖြစ်လို့တာဝန်ရင်းနေရာဒီမှလာတာဖြစ်တဲ့အတွက်ကြောင့်အဓိကအတန်းရှင်းလို့ရတယ်နော်။ရင်းချမ်းတဲ့အာနာဖီဆန်ရေလှုပ်ရှားမှုတွေကနေလမ်းပေါ်ထွက်စန္ဒပြလှုပ်ရှားမှုတွေနေရအနှံ့ပေါ်ပေါက်လာနေတဲ့အထက်မှာအလုံးမပြတ်ချီထိုးရင်းပါဝင်သူတွေလည်းရှိနေပါတယ်။
ဆန္ဒပြလှုပ်ရှားမှုတွေမှာတော်တော်များများတွေ့ရတဲ့လူငယ်တွေထဲမှာဦးနိုးဂိုင်းကစားရင်ဒီမိုကရေစီလှုပ်လှခွင့်အတွက်တောင်းဆိုဆန္ဒပြရတယ်လို့လည်းကိုကျော်ကြီးကပြောပါတယ်ဒီလိုမျိုးအာဏာအောင်မှာရှင်းနေကြရပါလေဒီလိုမျိုးခုလိုလှုပ်လှတဲ့ဒီမိုကရေစီအဲ့မှာပဲကျွန်တော်လိုအပ်တယ်အားကြောင့်ကျွန်တော်မင်းထဲမှာဆန္ဒပြတယ်မင်းထဲမှာဆော့ကစားရတယ်ခင်ဗျာအနာရောကလူငယ်တွေပါရန်ကုန်မြို့က ပါတယ်။ဒါတနင်္ဂနွေလုံးမှာအစိုးရဝန်ထမ်းတွေတောင်မှပဲပြည်သူတရားလုံးကတက်တက်ကြွကြွနဲ့ပါဝင်နေတဲ့အချိန်မှာကျွန်တော်တို့ဂီတကိုဖြစ်ကြတယ်မြန်လို့ကြတယ်ဒီကျွန်တော်တို့ကလည်းပြည်သူတွေကပြည်သူတွေပဲလေကျွန်တော်တို့အနေနဲ့လေဒါသူတို့ကိုစက်ပို့လုပ်တဲ့အနေနဲ့ကျွန်တော်တို့ကဂီတထွက်သေးတယ်ခွန်အားရှိတဲ့တခြင်းလေးတွေစုပေးတယ်။
စန္ဒပြပွဲကိုလှုံ့ဆော်ရရတက်ဖွဲ့တွေကတွဲထွက်တန်းယူနိုင်နေတာတွေရှိခဲ့တာကြောင့်ငိုင်းချနဲ့လှုံ့ဆော်မှုတွေကိုထိန်းထားနိုင်အောင်ကြောပန်းတွေလည်းရှိနေပါတယ်။ညီနီကောင်းကလှုံ့ဆော်မှုတွေမှာစန္ဒပြတွေက
ပရယ်ယုတ်ဝုတ်ပြုစုတောင်းရင်အကြမ်းမဖက်တဲ့နီးနဲ့အာနာဖီဆန်ရဲ့လှုပ်ရှားမှုမှာပါဝင်နေကြတာပါ။ဒါကြောင့်မတို့ပရယ်ယုတ်ပြုစုကြတယ်ဆိုအာနာရှင်ဆိုရအောင်မတို့ကမလိုလား။မတို့ကိုယ်တိုင်လည်းဝင်တယ်စီဒီယံကိုကိုယ်တိုင်ပြုလို့ပြုကိုယ်တိုင်ပါဝင်ပြီးတော့ဒီအာနာရှင်ဆိုရအောင်အာနာရှင်စစ်ဆိုရအောင်မတို့ကတုံ့ပြန်လို့စစ်တင်တာ။အန်တူကိုစတုံ့တင်တာပေါ့နော်အဲ့လိုမျိ
သူတွေ၊ကာယပလမောင်းတွေအလှမဲတွေလည်းပါဝင်လာကြတာလည်းတွေ့ရပါတယ်။ထူးထူးခြားခြားလေထိုးရီကူးကံငယ်လေးတွေထဲမှထိုင်ပြီးငြင်းငြင်းချမ်းချမ်းစွာဆန္ဒပြသူတွေ၊ချက်ပြောက်စားတောက်ရင်ပါဝင်လှုပ်ရှားသူတွေလည်းတွေ့ရပါတယ်ရှင်။
ဆရာနာသိမှုကိုစန့်ကျင်တဲ့ရန်ကုန်မြို့ကထူးခြားတဲ့ဆန္ဒပြမှုတွေနဲ့လှုပ်ရှားမှုတွေအကြောင်း VOA သတင်းတောက်အက္ကနောင်ကတင်ပြခဲ့တာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပေးပို့ခြင်းနဲ့ဆိုရင် VOA email လိပ်စာအသစ် voaburmese@psiphon3.com ကိုလည်းပေးပို့နိုင်ပါတယ်မြန်မာနိုင်ငံကအာဏာသိမ်းစစ်အုပ်စုအနေနဲ့စန့်ကျင်ဆန္ဒပြနေတဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်နိုင်ရေးအင်တာနက်ဆိုင်ဘာလုံခြုံရေးဥပဒေတွေပြင်ဆင်နေပေမဲ့လည်းအဲ့ဒီဥပဒေကြမ်းပါတားဆီးကန့်သတ်ချက်တွေကိုလူငယ်တွေရဲ့ခက်တဲ့လူမှုမီဒီယာနည်းပညာတွေနဲ့ကြော်လွှားသွားနိုင်မှာပါလို့ဒီလှုပ်ရှားမှုမှာပါဝင်ပတ်သက်နေသူတွေကဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗ
ျဟုတ်ကဲ့အခုလိုအင်တာနက်ဆိုင်ဘာဥပဒေကြမ်းအကြောင်းကိုလက်ရှိစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေတဲ့ရန်ကုန်စေတက္ကသိုလ်နှစ်ကကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်က
ဒီစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကဒီအရင်ထဲကစပြီးဆွေးထားတယ်။ဒါပေမဲ့အခုထွက်လာတဲ့မူကြမ်းကတော့သူတို့လို့သူတို့ကြောင်းထားတယ်ဆိုတော့ကအခုကျွန်တော်တို့နယ်ရီကဒီနိပညာနဲ့ပေါင်းစပ်ပြီးတော့မှစစ်အာဏာရှင်ကောင်းဆောင်မျိုးစန့်ကျင်နေတာဆိုတော့ဒီဥပဒေကြမ်းကိုအစောဆုံးသူတို့ကြားထမ်းနေဆိုတာဒါသူငယ်တွေကိုကန့်တတ်ဖို့ကြိုးစားရတယ်ဆိုကျွန်တော်ကမြင်ခဲ့
ကြ။ဒါအပြင်ရန်ကုန်ကဒီဆန္ဒပြပွဲတွေမှာတက်ကြွစွာလှုပ်ရှားနေတဲ့မွန်လူငယ်ကိုတန့်စင်ဖြူကလည်း
ဒါကတော့ချက်တော့လေကတမင်းကိုအဓိကတော့ကျွန်တော်တို့ဒီ information system ကိုချက်တော့လို့ပဲကျွန်တော်ယူဆတယ်ကျွန်တော်တို့ရဲ့ဒီအတန်လေးကျွန်တော်တို့ရဲ့ movement တွေကိုကျေကျေလေးနဲ့အထမဖြစ်စေချင်တယ်လို့ပဲကျွန်တော်ဒီရုပ်လေးနဲ့က
ဒီပေါ်1988ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိလည်းလူငယ်တွေနဲ့ပူပေါင်းပါဝင်လှုပ်ရှားနေတဲ့ကိုဝင်းတင်က
ဒီအင်တာနက်နဲ့ဖြန့်သုံးဖို့မရအောင်ပေါ့ဗျာသူတို့ဘုတ်ပြန်ဆိုတဲ့ဟာတော့ကျွန်တော်ကြားနေတော့ကြားပါပြီဒီတကယ်တမ်းဘက်တရီဒီသူတို့ဒီအာရာဘင်းကြီးရဲ့နောက်ပိုင်းအစပြီးတော့အဲ့အင်တာနက်တွေအကုန်လုံးကကြားပါတာပဲ
ဒီနေရာမှာအခုလိုအင်တာနက်300ခက်လာနေပုံကိုတတိထားမိတဲ့ကိုတန့်စင်ဖြူကလည်
းအဓိကတော့ Facebook မှာပေါ့နော်ဒီတန်လျာရှင်ရဲ့ပုံပြီးခဲ့တဲ့ကပိုင်းကျွန်တော်တို့အင်တာနက်လိုင်းအပိတ်ခံလာရတဲ့အခြေအနေပြီးသွားတဲ့နောက်မှာကျွန်တော်တော့ဆောက်နေနေပြီးတော့ဒီအင်ဂျင်နီယာနောက်ပိုင်းမှာ Play connection နဲ့ပြင်မပေါင်းတော့ကျွန်တော် VPN ခံပြီးတော့တုံးတဲ့အခြေအနေမှာနည်းနည်းပေါင်းတယ်နောက်ပိုင်းဆိုရင် connection ရ weak ဖြစ်တယ် security weak ပြတယ်ပေါ့နော်မ ခုဆိုရင်ကျွန်တော်ရဲ့ MBD ဒီဖုန်းနံပါတ်လေးနဲ့ကျွန်တော် online ဖွင့်ပြီးသုံးတာဆိုရင်သုံးလို့မရဘူးလုံးဝ new feed မတက်ဘူးတိကျတော့မဟုတ်ဘူးကျွန်တော် set for you ဖုန်းလို့ကျွန်တော်ဝင်တစ်ခုမှဝင်လို့မရဘူးကျွန်တော်ရဲ့ junior ဖုန်းတစ်လုံးနဲ့ hotspot နဲ့ကျွန်တော်သုံးမှာပဲသုံးလို့ရတယ်နေ့ရက်ဆိုကျွန်တော် live သုံးခုလေးကိုလည်းကျွန်တော်ပြင်လိုက်အဲ့ဒါကြောင့်ချက်ချင်းကျွန်တော်ရဲ့ဒီ device ပေါ့နော်ဒါဒီဖုန်းနံပါတ်ပေါ့ဝင်အတူကထားပြီးတော့သူ ban တာလာပေါ့နော် ban တဲ့အဖြစ်ကြီးတော့မရောက်သေးဘူ
းအလားတူအခုလိုဆက်ကျင်ဆန္ဒပြလှုပ်ရှားမှုတွေရှိနေချိန်မှာဒီအင်တာနက်ကန့်သတ်မှုကြောင့်ဖန်ဆီးမှုတွေကအထူးသဖြင့်နေတွေမှာလူမမြင်သူမမြင်ပိုဖြစ်မှာစိုးရင်ရတယ်လို့ဆေးနှစ်သမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကဆိုပါတယ
်ဒီကဲရက်တရားဆိုရင်အင်တာနက်ပြတ်တောက်သွားတဲ့ခါမှာသူက information delay တွေတော့ဖြစ်လာရပြအဲ့တော့ social media network အားနေသွားမယ်ဆိုရင်တော့သမဂ္ဂနဲ့တင်းအမောင်ချတာဖြစ်လာနိုင်တယ်အခုကဘာဖြစ်လဲဆိုတော့ဒီတရားဖန်ဆီးခံရတဲ့လူတွေရှိလာတယ်ဥပမာဆိုပါစို့ကျွန်တော်နေမျိုးတွေမှာဆိုပြရဆိုရင်အဲ့လိုမျိုးအဖမ်းစီးရရှိတယ်ကျွန်တော် CDN ဥဆောင်သူတွေကိုအခုဆိုစပြီးတော့ဖမ်းစီးနေပေါ့နော်အဲ့လိုမျိုးအဖမ်းစီးတဲ့င်းတွေကဒီလိုပဲလူမတိသူမတိနဲ့အဲ့လိုမျိုးဖမ်းခံရတဲ့ကျွန်တော်ဆရာဝန်တွေလည်းရှိလာတယ်အဲ့ဒီတဲ့င်းတွေကမရောက်လာအောင်ဆိုသူတွေကမတိနိုင်တော့မတိနိုင်တဲ့အခါကျကျွန်တော်လူတို့အချင်းချင်းကာဝယ်မှုကအားနေသွားလိမ့်မယ်ဗျ
ဒါပေမဲ့အခုလို internet ကပ်တန့်မှုကြောင့်တော့လက်ရှိလှုပ်ရှားမှုကိုရပ်တန့်စေမှာမဟုတ်ဘူးလို့ပြောင်းလဲသွားနေပုံကိုကိုဝင်းတင်က
ဒီနေ့ဖြတ်တော့လို့လေကျွန်တော်တို့ဒီလုပ်ငန်းကြီးကလက်ရှိဖြစ်နေတဲ့အခြေအနေကတော့ပြီးသွားမှာတော့မဟုတ်ဘူး။ဒါကြောင့်လေဒီဘက်ခေတ်မှာက generation ကပြောင်းသွားပြီးကျွန်တော် initiative ပုံစံမျိုးနဲ့မတူတော့ဘူးလေ။ခလေးတွေဒီပြင်ကအခုလက်ရှိဒီ2018ကိုပေါ်ထောင်နေတာကဒီနေ့အများကြီးကိုယ်ရင်းမှာမိပြညာရှိတဲ့ဟိုအစွမ်းအများကြီးရှိပါတယ်။နောက်အခြားအခြားတော့နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့နဲ့ဆက်ဆက်ပြီးတော့ဒီအယူအညာကိုကြွနေတဲ့ကောင်လေးတွေနိုင်ငံတော်အများကြီးရှိပါတယ်။သူတို့ကအခုဒီနေ့အားရပါတယ်
။အလားတူကိုဥက္ကာမြတ်ကလည
်းကျွန်တော်တို့အနေနဲ့ကတော့ဒါပထမဒီ cyber security law တော့ဒါစိုးရိမ်မှုရှိတာပေါ့နော်။ဒါပေမဲ့ဒါကြီးဖြစ်လာပြီဆိုရင်လည်း global treatment နဲ့ကျွန်တော်ရအောင်ဖောက်ထွက်မယ်ဆိုရုံကြည်ချက်တော့ထားတယ်ဗျ။ကျွန်တော်တို့လူငယ်အချင်းချင်းကလည်းအမိပညာနဲ့အသက်ပြီးတော့မှချင်းချင်းဝေမျှပြီးတော့ကြော်လောက်သွားနိုင်တယ်။အခုလက်တော့ဆိုကျွန်တော်တို့ဆို VPN ကြော်ပြီးတော့သွားရတယ်။အဲ့ဒါကြတော့ဒီတရုတ်နိုင်ငံမှာလည်းလူငယ်တွေကဒီ firewall ကာထားတဲ့အခါမှာသူတို့ Facebook သုံးနိုင်တယ်။ကျွန်တော်တို့ကဒီကလာမှာဒီဟာကိုဖောက်ထည့်ပြီးတော့သုံးနိုင်မယ်လို့ယုံကြည်ကြရတယ်။အကုန်လုံးကအချိန်မှာဒီ server လောက်ကကျွန်တော်တို့လူငယ်တွေကိုစိတ်အားရော့ကြအောင်လုပ်နေတဲ့အားလို့မြင်ပြီးကျွန်တော်တို့ဒီပေါ်မှာပို့ပြီးတော့ဒီဥပဒေကိုတိုက်မယ်ကျွန်တော်ရအောင်ကြော်လာပြီးတော့မှဒီတော်လိုင်းကိုဆက်လုပ်မယ်
တကယ်တော့အခုလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကလည်းဒီ internet ကန့်သတ်မှုကြောင့်ဆန္ဒပြပွဲတွေပေါ်သက်ရောက်မှုချက်တကယ်တမ်းမှာလူမှုစီးပွားရေးပေါ်ပိုထိခိုက်မှာစိုးရိမ်တယ်လို့ဆိုနေကြပါတယ်ခင်ဗျာ
စိုက်ဘာလုံခြုံရေးကန့်သတ်ချက်တွေကိုကြော်လွားနိုင်မယ်ဆိုတဲ့လူငယ်တွေရဲ့ခေတ်သစ်လူမှုမီဒီယာနည်းပညာတွေနဲ့ပတ်သက်တဲ့အမြင်တွေကိုကိုဝင်းမင်းကစူးစီးတင်ပြခဲ့တာပါသောတာရှင်များခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Civil Disobedience Movement လို့ခေါ်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုလုပ်ရေးလှုပ်ရှားမှုတွေကိုဥဆောင်လုပ်ကိုင်တယ်ဆိုတဲ့ဆက်ဆွဲမှုနဲ့ဧကပူမျိုးတွေကတိုက်နယ်ဆေးရုံအုပ်တဦးဖြစ်သူဒေါက်တာပြည့်ဖြူအောင်ကိုအာဏာပိုင်တွေကမင်းညာကဖမ်းဆီးသွားတဲ့အကြောင်းဇနီးဖြစ်သူဒေါက်တာဖြူလဲသူကပြောပါတယ်။ကိုဇော်ဝင်းလိုက်ကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျ။ကျမနာမည်ကဒေါက်တာဖြူလဲသူပါရှင်။ပထမတော့သူက CDN လုပ်တဲ့ဟာတွေမှာတငယ်ချင်းပေါင်းဖော်ပြီးလဲ CDN လုပ်ဖို့တော့ပြောတာပေါ့။အဲ့ဒါကိုငယ်မှလဲသူပြောလို့ဆိုပြီးတမျိုးနယ်လုံးက CDN နေလုပ်ကြတယ်။ဟုတ်ပြီတော့ဒီနေ့ကျတော့မျိုးနယ်ကဆန္ဒပြကြမယ်ဆိုပြီးရောဆရာမတွေရောတမျိုးနယ်လုံးပေါ့နော်တမျိုးနယ်လုံးကျမကြီးဝန်ထမ်းလေးဆိုလို့ချင်းအရတရာလောက်ရှိရဲပေါ့အာသူဆန္ဒပြတော့ဆရာကကြတော့အဲဥဆောင်နယ်မှာတော့မဟုတ်ဘူးပေါ့ငါကလေးတွေကိုထိန်းရမယ်ဆိုပြီးသူကဝန်ထမ်းဝန်ဆောင်တော်မဟုတ်ထိန်းနေသူကလိုက်ထိန်းနေပေါ့သူတယောက်ထိန်းမဟုတ်ဘူးကျန်တဲ့ဆရာမ3ယောက်လည်းပါတယ်အာလိုက်ထိန်းနေလိုက်ထိန်းနေဟာညနေ4နာရီလောက်မှကျမတို့ကအစည်းကမ်းနဲ့အင်းငယ်တွေ့နေတာဆိုအမအစည်းကမ်းမှာလူနာကြည့်နေရလူနာကခေါင်းကွဲတော့အဲခေါင်းကွဲတဲ့လူနာကိုချုပ်နေတဲ့အချိန်မှာစခန်းမှုကအရွယ်ဝင်းနဲ့ရောက်လာတယ်ဒီကနေ့ရလာပြီဆရာကိုတဲ့အထက်လူကြီးတွေကစကားပြောချင်လို့တဲ့ဆရာကစကားပြောမယ်ဆိုလို့ရှိရင်ကျွန်တော်စီကိုလာပြောဘာလို့ခုလဲကျွန်တော်မလိုက်ဘူးလို့ပြောတာမလိုက်လို့မရဘူးလေပြောစရာရှိသေးတယ်ဆိုပြီးတော့အဲမလိုက်ဘူးဆိုတော့အတင်းဆွဲခေါ်ပါတယ်ကျမမှာဗီဒီယိုဖိုင်တွေရှိတယ်ကျမ CCTV အိမ်မှာတက်ထားတယ်လေအဲအတင်းဆွဲခေါ်ပါတယ်ဟုတ်ကဲ့လက်နက်ကိုင်တွေလည်းပါတယ်ရှင်လက်နက်ကိုင်တစ်ပါအရေးကြီးရာ၄-၅ယောက်ပါတယ်ခေါ်သွားပြီးတော့ဒီကအမှန်တကယ်ဆိုကျမတို့မဲကလေးကရေစခန်းမှာပဲဖမ်းရမှာပေါ့နော်သူဘာပုံမနဲ့ဖမ်းနေဆိုတာလည်းမပြောဘူးဟိုလူရွက်ွက်လူကြီးတွေလည်းမပါဘဲနဲ့ရဲတွေကလာတဲ့ခါကျတော့လည်းရဲကားနဲ့လာတာမဟုတ်ဘဲနဲ့အဲဒီဟိုပုတ်ကလေးကားတကြီးကိုမှားပြီးတော့လာတယ် ဒါလူတွေကလည်းအရွယ်ဝင်တဲ့လာပြီးတော့အဲ့ဟိုရင်းငါရောက်တော့ရေဟိုတနက်ကိုင်းနဲ့ရင်းငါရောက်တော့ရေဝိစာနဲ့ဘာစရဲမှုကတော့အရွယ်ဝင်နေလာတယ်ပြီးတော့မြို့နယ်ပေါ့ကျမတို့ကကြတိုင်းနေမှနေတာလေကျွာလိုမျိုးပေါ့အဲ့ဒါမြို့နယ်ရေအကောင်များသွားသလားဆိုကျမတို့ကလိုက်သွားကြလိုက်သွားတော့လည်းမြို့နယ်ရေစကမ်းမှာသူတို့ကတွေ့တဲ့လူတွေကကြတော့ဒီဟာကိုကားချင်းလိုက်တယ်အဲ့ခုနကဝကလိကကားနေပြီးတ
ဟုတ်ကဲ့ဒါအခုဖြစ်တာအင်ကပူမှာနော်ဟုတ်အင်ကပူမြို့နယ်မေဇလီကုန်းတိုင်းနယ်ပါရှင်သူကိုဘာကြောင့်ဖမ်းတယ်လို့ယူဆတယ်လဲဒီဆရာကဒီတိုင်းနယ်ဆေးရုံမှာတာဝန်ရှိတဲ့သူအစိုးရဝန်ထမ်းတယောက်အနေနဲ့ဒီအခုဖြစ်နေတဲ့စီဒီအမ်မှာပါဝင်လို့လားဒါမို့ရင်ဘာကြောင့်ဖမ်းတယ်လို့များဟိုစိတ်ထဲမှာတန်ကြားရှိတယ်လဲဟိုဆရာမနေလဲ
โอเคว่าซีเดียมาปาวินเนี่ยปาวินดีเนี่ยขนาดจ้ะแล้วตัวอยู่เนี่ยอย่างอปองเตียแซ่นนี่แหละค่ะล่ะตู้สกาวส่วนวินแดนนี่อ่ะหน้าท่องเลยซึ่งตู้โหลမျိုးตัวจะมาโหลမျိုးเนี่ยมาส่วนตู้โหลใต้เนี่ยก็เลี้ยงชื่อเลยใช่แต่ในใต้เนี่ยเสียวนี่อกงลงอ่ะตู้โหลမျိုးไอ้ซีเดียมโหลနိုင်ငံကြီးတို့มาตัดจั่วจ๋ามาปาวินอปาวินเนี่ยตัวไอ้ตะเงินจริงนี่อกงพ้งเสร็จပြီးတော့ซีย้งเนี่ยซีย้งย้งไม่ได้หลูดิส่วนหล
ဟုတ်ကဲ့အဲ့တော့ဆရာမကတို့ကဘာပြောသွားသေးတယ်လဲဗျာအစလိုကျွန်တော်ကတော့သူကိုဟိုမိမြမှုခေါ်ရဆိုတော့သူလူတိုင်းကိုပြောနေတဲ့စကားပေါ့နော်မိမြကြလေးရှိလို့ဆိုတော့ဒါပေမဲ့ဘယ်လောက်ကြာမယ်လို့ဥပ္ပစာတွေထည့်သွားဖို့လို့တလားတချို့ဆိုဥပ္ပစာထည့်ခိုင်းတာလို့ပါလို့ရှိတယ်လေအဲ့လိုမျိုးသူတို့ဘက်ကဘာများပြောတာမျိုးရှိသေးလဲဖန်ခေါ်တဲ့အချိန်မှာလေ
အင်းရပါပြီမယ်လို့ပြောပြီးတော့အင်းဒီဝစားလဲအဲ့လိုမျိုးမထည့်ခိုင်းဘူးရှင်အပြန်ပို့ပေးမယ်လို့ပြောတယ်ဆရာမဆိုင်မပုံနဲ့ပြန်ပို့ပေးမယ်ဒီတိုင်းပြန်ပို့ပေးမယ်လို့တော့ပြောတယ်အဟာပြောကျွန်မကဒီဟာဒီကကျွန်မတို့ဘက်မှာအေးနေတယ်လို့ဆိုပြီးတော့စစ်တက်ထဲမှာရှိနေတယ်ဆိုတော့တပင်းနည်းနည်းကြတော့အဲစစ်တက်ထဲကလူတွေကိုလေးစီလိုက်တော့သူတို့ကအဲအဟာဆိုလို့ရှိရင်စစ်တက်တော့လာမပို့နဲ
ူတွေရှိတယ်လို့ကြားမိကြတာဒါမှမဟုတ်ဆရာပထမဆုံးဖန်ခါလာလားသူ့အရင်ဖန်ခါတဲ့လူတွေ
ဆရာပထမရှိပါဘူးဆရာပထမဆုံးအဖန်ခံခဲ့တာပ
ါ။အော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒါဆိုလို့ရှိရင်သူတို့ကတော့ဒါအခုကျွန်တော်တို့တနင်္ဂနွေလုံးအနောက်အပြားမှာကြားနေရတာကတော့ဆရာမလည်းကြားမှာပေါ့နော်ဆိုရှယ်မီဒီယာတွေမှာပေါ့နော်အခုပြီးခဲ့တဲ့နေ့ရက်၃ရက်အတွင်းမှာသူတို့ညဘက်တွေမှာလက်လိုက်ပြီးတော့လူတွေကိုဖမ်းတယ်လေဒီအရင်ပိုင်းအစပိုင်းကဆိုလို့ရှိရင်သူ NLD ပါတီကတာဝန်ရှိတဲ့သူတွေဝန်ကြီးချုပ်တွေအပါအဝင်ပေါ့နော်လွတ်တော်အမတ်တွေပြည်နယ်ဝန်ကြီးတွေအဲ့လိုမျိုးတွေဖမ်းတယ်နောက်ရုပ်မနေ့ကဆိုလို့ရှိရင်ရုပ်ောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့သူတွေဖမ်းတယ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကြားရတာအစ်စ်အနေနဲ့ထပ်ပြီးတိုးလာတာကဒီ CDM မှာပါတဲ့လူတွေပေါ့နော်ဒီအကြမ်းမဖက်ဒီလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်တဲ့လူတွေအဲ့ဒီအဖွဲ့အဲ့ဒီလှုပ်ရှားမှုတွေဥဆောင်တဲ့သူတွေကိုဖမ်းတယ်ဆိုတဲ့သတင်းတွေကဖြစ်လာတယ်တဖြည်းဖြည်းဖမ်းတဲ့နေရာကျဲလာတာပေါ့နော်ဆိုတော့အဲ့ဒီလူဖမ်းတဲ့အပေါ်မှာရောဆရာမအနေနဲ့အခုကိုအမျိုးသားအပါဝင်ပေါ့နော်တခြားလူတွေဖမ်းခံနေရတဲ့ကိစ္စတွေအဲ့ဒီဟာတွေပေါ်ဗာများပြောကြတာရှိလဲခင
်ဗျာ။ဒါသူတို့ night test ကြီးနဲ့လောက်ပြီးတော့လူတွေအားလုံးကိုဖမ်းနေတာမတရားဘူးလို့ခံစားရတယ်ရှင်။ဒါလို့ဒီလူတွေကိုလည်းအတိုးပြုနေတယ်ဆိုတော့ဒီစာချုပ်ကိုပြောချင်ဘူး။အဲ့ဒါကိုပြောင်းချင်။
အခု lawyer တွေရောကျွန်တော်နဲ့ဆက်တွေ့မရသေးဘူးကွာ။သူ့ကိုဖမ်းသွားပြီးတော့ဖမ်းသွားပြီးနေရ3ရက်လောက်မှသူ့ရဲ့အင်ဂျီဝတ်စားတွေလာယူတယ်။အဲသူရလိုအပ်တဲ့ပစ္စည်းလာယူရပါတော့။ဟိုသူအဲ့ရသူကကျွန်တော်တို့မေးရပါတော့။သူပမာရှိနေလေဆိုတော့သူတို့လည်းပြောလို့မရပါဘူးပေါ့နော်။အဲ့လိုပဲပြောတယ်။သူရလိုအပ်တဲ့စေဝါးတွေထည့်ယူလိုက်ပါလို့အဲ့လိုပဲပြောတယ်ပေါ့နော်ဟုတ်။
အဲ့တော့ comment ပြတဲ့မှာလေဒီအစာအိမ်ယောဂအခန်းရှိထားတော့လေ။အဲ့တော့သူ့ရဲ့ယောဂအခြေအနေရောသူ့ရဲ့ကျန်းမာရေးအခြေအနေရောဘယ်လောက်ထိစိုးရိမ်ရလဲရှင်။
အခု90ထိကတော့သူကအဖမ်းမခံရင်6ရက်လောက်မှသူဒီအစာအိမ်တွေးအံ့တွေးပါတာပေါ့နော်အစာအိမ်ဖြစ်ပြီးတော့တွေးပါတယ်အံ့တဲ့အခါမှာတွေးပါတယ်ဆိုတော့ကျွန်တော်တို့စီကံတော့ပြရတယ်စီကံတော့ပြပြီးတော့ဆရာဝန်နဲ့သူစေးတော့နေရတာပေါ့နော်ဆိုတော့ဟိုသူရချင်းကလည်းဒီနေ့ဆိုရင်ဒီအစာအိမ်မှန်မြောင်းကြည့်ရမယ့်အချိန်ရချင်းဖြစ်နေပေါ့နော်ဆရာဝန်နဲ့ပြန်ချင်းပြီးတော့ပြရမယ်နေဖြစ်တယ်ဆိုတော့အဲကျွန်တော်သူ့တက်စိတ်ပူတယ်ဒီသူတို့ဟိုမှာဖမ်းထားတဲ့ဖမ်းခံတာပြီးတော့သူတို့လုပ်ပြီးပါမလားပေါ့နော်အဲ့ဒီအတွက်ကျွန်တော်အရင်စိတ်ပူပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့အာနာပါလီဘက်ကကွန်မင်းတွေ့တစ်ကိုဘာကြောင့်လာပြီးတော့ဖမ်းသွားတာလဲရှင် จังหวัดเทมาเลยที่ตัวที่จังหวัดของเราเนี่ยพี่เดียวนะสิ่งที่ตัวจะส่งเดียวตัวบ่ลงในเนี่ยเทนเนี่ยตัวนั่งมาเลยโอ้ลูรุชิเมทเนี่ยตัวที่ลูมีลาพันธุ์อะไรด้วยจังหวัดเทมาเลยสุดท้ายคือที่ลูพันธุ์ที่ทาร์เก็ตซามาเลยเนี่ยมันเนี่ยอุบัติเหตุสุดที่ลูที่เอาคนนั้นเสียหายเนี่ยปุ๊บย่อชกท้าไปมือชิวบ่เนาะสุดท้ายไปมาคุ้มเชิงที่เลยมีด้านซึ่งเนี่ยเลยเสียตัวมีอะไรอยู่สุดท้ายโอ้ที่อันนี้เป็นแบบนี้เนาะโอ้แ
visa de Taiwan ni lah jom miba de. Bila, aku cini jua lu belu terus dia jom mah la jom jalan masih udah le, tinggi amu masih wana. So terus dari sana aku cini dari sana jauh ya wana dia yang gua panca nara tu dia kau no, kau mai ayo di sofukaru wana, kau sofukaru ayo siapa tak mian. Lama aku tu jom miba zuri ni ni le, kau lama miba zuri live dia jom miji le, so terus ayo. เนี่ยแหละอัศวินลงมาไม่เอาป่ะเนาะอะไรไม่ผิดสรุปอกงลงมีดาวอยู่ในกองลงตรงอ่ะตรงนี้ผัดท่าได้ปกติมีผิดเนี่ยป่ะเนาะครับแม่ปู่ตีตะหลอป่ะเนาะยางกงมาไอ้เสี่ยนาตั้งเนี่ยเฉิงงงอ่ะโหพั้นตัวได้ตูดิป่ะเนาะปะเนี่ยเอาชื่อเลยจะตูดิเลยใช่ป่ะเสี่ยมองตาชูเยปิ๊ดโหเสี่ยมาตะเนี่ยเอาเยปิ๊ดสอกูซอกผู้ค่ะเยปิ๊ดเสี่ยทินลิ้นอยู่เยปิ๊ดตูเยป่ะเนาะสรุปอะเปียนก็ คนอาจจะมาเปล่าเลยหรือเปล่าครับแม่ปู่นี่เนี่ยอ๋อคอมเมนต์ตุ้ยๆกูตุ้ยบุบลูสับปีจูซาตัวบุชิเลยใช่ไหมนี่สัตว์เดือดหรือเราจะมีแบบว่าเนาะบีเราจะเนี่ยตัวนั้นตัดสายเนี่ยตัวนี้เราจะเป็นยาสูดันนี่แบบว่าเนาะส่วนจะว่าเราไหนเนี่ยปากกาเราเก้าสองหูตัวเนี่ยยังต้องตุ้ยบุบลูสองนี่แบบนี้ครับ
VOA American dan Yotane Radio Tolun Muregu, Nizin, American Piyangzu Washington Murogani, Taiyai Tolun Tinsep Bini Bari. Juru Panyumune, Lando Media Robzin, Semaru VOA Mimawan, Internet Samyana Pshite, Families.VOAnews.com Alay, Jishu Nasin Mai Mari. Di Semaru Internet Samyana Gu, Winjilu Miyaya, Dachan Nau Nilandaku Nene, Siphon Link Chite, 8473748.info Sure, Weblay Sao, Yai Te Lai Tane, Tomorrow viewing your mama, Bema Saminago Yashi Namari 8473748.info YouTube and Twitter Saminari Ganile, Nasin Tishu, Trinigo Pashulu Yamari. Viewing your mama, YouTube Laysaga, YouTube.com/ VOA Burmese Channel Chipari. Salomonga, VOA BURMESE, CHANNEL Chipari. YouTube สามยินหาโกยောက်ไปสวย VOA Burmese โลย้ายแท้ลายเลยจมารุสามยินหาโกยောက်หน่อยมาดิ Twitter มาสวยเนาะ twitter.com/ VOA Burmese ขึ้นไปสะลงมองก็ twitter.com/ VOA BURMESE ขึ้นไปอะแต่เนี่ยทอดเรื่องเสร็จดิโก SoundCloud ก็น่าถามจินเลยจินเนาะ SoundCloud.com/ VOA Burmese ขึ้นไป VOA American แต่ยกตันเนี่ย Radio ทอดเรื่องเสร็จดิโก
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်။ဒီနေ့မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆေးအနာသိမှုကိုစန့်ကျင်နေတဲ့ကာလအတွင်းကိုဗစ်ရောဂါကာကွယ်ရေးကိုဗစ်ကာကွယ်ဆေးထိုးရေးနဲ့တခြားကျန်းမာရေးဆိုင်ရာစိုးရိမ်စရာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝ
โอเคดร.มิวครับเนี่ยตนรกุမြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကနိုင်ငံနဲ့အပွမ်းပေါ့နော်တော်တော်နေရာများๆမှာဒီလူတွေကတန်းနဲ့ချီပြီးတော့ကိုပါဝင်နေကြတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့အခုလို့ဒီကိုဗစ်ကာလမှာကျန်းမာရေးဘက်ကလည်းစိုးရတဲ့အနေအားရှိတာပေါ့နော်အဲ့တော့ပထမဦးဆုံးအနေနဲ့ဆန္ဒပြပွဲမှာပါဝင်နေတဲ့သူတွေအတွက်ပေါ့နော်ကိုဗစ်ကာကွယ်ရေးအတွက်ရှိအောင်ဘယ်လိုမျိုးဆရာလက်တွေ့အတွက်အကြံပေးကြလဲဆရာ
ကိုဗစ်ကအဓိကကူးစက်တာကကျွန်တော်လူလူရင်းပုတ်ကတ်နေတာလေနောက်ပါကြလက်သက်ရှူလန်းချောင်းပါဆိုတော့နော်လူတွေကအော်တယ်ဖြစ်တယ်ပေါ့နော်အဲ့တော့ဒီမှာအမှုမွားတွေကတော့ထွက်မှာပဲအဲ့ဒါပေမဲ့ကျွန်တော်တို့ဗမာနိုင်ငံရဲ့ယနေ့ကိုဗစ်အခြေအနေကိုပြန်လည်သုံးသပ်ကြည့်တဲ့အခါကျတော့တခြားနိုင်ငံတွေမှာဒီတတိယလိုင်းတွေဖြစ်နေချိန်မှာကျွန်တော်ကတပြေးပြေးချင်းချင်းနဲ့ကိုဗစ်ကူးစက်မှုနှုန်းတွေကကျော့ကျလာတာပေါ့နော်ဒါပါကြောင့်လဲဆိုအရင်တော့ အမတန်ကျွန်တော်တို့လူလူချစ်ခံတဲ့ခေါင်းဆောင်ကြောင့်တမိုးရှင်အစိုးရရဲ့စီမံခန့်ခွဲမှုကောင်းတယ်လို့သုံးသပ်တာလည်းရှိတယ်။ကျွန်တော်တို့နိုင်ငံရဲ့ COVID performance index လို့ခေါ်တယ်။နောက်ကြလူအင်စတီကျူကထုတ်လာတာပေါ့နော်။အဲ့ဒီကိုဗစ်ပေါ်ဖော်မန့်အင်ဒက်စ်ကကျွန်တော်နိုင်ငံကဘာပေါ်မှာနိုင်ငံမောင်းတရာမှာကျွန်တော် 24 ချိန်ထားတယ်။ကျွန်တော်တို့ဖြစ်ပွားမှုအများဆုံးဖြစ်တဲ့နိုင်ငံတွေတန်းစီလိုက်တယ်။တောက်ကကျွန်တော်သေတဲ့နှုံးတွေ၊နောက်ကကာကွယ်နိုင်တဲ့နှုံးတွေပေါ့နော်။အဲ့ဒါတန်းစီလိုက်ကကျွန်တော်ပထမရလာကတော့နယူးဇီလန်ဖြစ်ပြီးတော့ကျွန်တော Francis Fukuyama ဆိုတာကကျွန်တော်အမေရိကန်နိုင်ငံရဲ့ social scientist ပေါ့နော်ကျွန်တော်လူမှုရေးသိပ္ပံပညာရှင်သူရဲ့သုံးသပ်ချက်အရတော့အထိတ်ဆုံးရောက်တဲ့နိုင်ငံတွေကိုသူကြည့်လိုက်တဲ့အခါကျတော့လူထုရဲ့ခေါင်းဆောင်ပေါ်မှာတိုင်းပြည်ရဲ့ခေါင်းဆောင်ပေါ်မှာလူတွေကယုံကြည်ကြတယ်ဒါနံပါတ်1ချက်အဲ့ဒီခေါင်းဆောင်ပြီးစီမံခန့်ခန့်မှုအရင်ကောင်းတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်နယူးဇီလန်ကပထမရတယ်နောက်ကတခြားနိုင်ငံတွေအဲ့လိုမျိုးသုံးသက်လာတယ်ဥပမာနိုင်ငံနဲ့သုံးသက်မယ်ဆိုအဲ့ဒီတိုင်းအမှန်ကန်တယ်လို့ကျွန်တော်ယူဆနိုင်တယ်ပေါ့နော်အဲ့တော့ဆိုတော့အဲ့ချိန်မှာကျွန်တော်စီမံခန့်ခွဲလာတဲ့ခေါင်းဆောင်ကိုလူထုကအသိမှတ်ပြုတယ်လေးစားတယ်ကျွန်တော်ယုံကြည်တယ်နော်ဒီခေါင်းဆောင်ရဲ့စီမံခန့်ခွဲမှုတွေဟာထိရောက်တယ်ပေါ့နော်အဲ့ဒီဒီခေါင်းဆောင်ကိုအခုပန်းကန်ထားလိုက်ရပြီပေါ့နော်ကျွန်တော်ကျမကြီးဝန်ကြီးပေါ့နော်သူလက်စီမံခန့်ခွဲတွေရန်ကောင်းတဲ့ခေါင်းဆောင်ဆိုတဲ့နေရာသူ့ကိုလည်းချုပ်လိုက်ပြီပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့အခုလိုအနေထားမှာဒီဆေးဥချုပ်ရေးကာလအတွင်းမှာပေါ့နော်ဒီကိုဗစ်အလားလာအနေထားနဲ့ဒီဆေးဥရမှုအနေထားကိုရောဆရာဘယ်လိုသုံးသပ်မိလဲ
ဆိုရင်ပူပန်ကြရဖြစ်လာတယ်ဒါစစ်တပ်မှာဒီလောက်ထိကျွန်တော်တို့ဒီစီမံခန့်ခွဲမှုတွေလူလူချစ်တာတွေမရှိခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ကအခုလူလူတွေကဒီမှာထွက်နေကြပြီကျွန်တော်တို့ကစစ်အာဏာရှင်ပြုတ်ကျရေးအော်နေရတဲ့ချိန်မှာကိုဗစ်အန်တီရပို့ပြီးတော့ကုဆက်လာဖို့အလားအလာများလာတယ်ကျွန်တော်တို့အဲ့ဒီအတွက်ကြောင့်ခုနကိုဗစ်ပေါ်ဖော်မန့်အင်ဒက်စ်ကြီးကျသွားနိုင်တယ်ဒီချိန်မှာမကြာခဏသူများနိုင်ငံမှာပြောနေတဲ့ third wave ကြီးကထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေအားလုံးကစီးကျန်းကြနေပေါ့နော်အနည်းဆုံးတော့ mask လေးတက်ပြီးတော့အခုတော်တော်များများလေးတက်တာတော့တွေ့ပါတယ်ဒါပေမဲ့တက်ပြီးတော့လူချင်းပုဂ္ဂတာတွေအရင်អော်တဲ့ချိန်မှာထားနေမဲ့ဒါမျိုးရလို့ကိုတော့လိုပါသေးတယ်ဒါမဲ့ယနေ့စစ်အာဏာရှင်သိမ်းပြီးတဲ့နောက်ပြန်တက်လာဖို့လားလားရှိတယ်ဒီကောင်းဆောင်ကိုလည်းလူလူကမယုံကြည်ဘူးဆိုတော့ကျွန်တော်တို့လူလူတွေတော့သတိထားရမယ်ဒါကနောက်နောက်ကိုဗစ်တွေပြန်တက်လာဖို့လားလားကျွန်တော်တို့စိတ်ပူစရာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာဒီကူးစက်မှုကိုတစ်ဖက်ကဆွေးနွေးရချိန်မှာပေါ့နော်နောက်တစ်ဖက်ကလည်းဒီဆရာဝန်တွေဥဆောင်တဲ့ဒီစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီအစိုးရနဲ့မဖူးဖောက်မဆောင်ရွက်ရေးလှုပ်ရှားမှုကအရှင်ရလာပြီးတော့ဒီသူကလည်းထောက်ခံလာတဲ့အနေအထားမှာတစ်ဖက်ကလည်းဆရာတို့ရဲ့လှုပ်ရှားမှုတွေအောင်မြင်လာတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းအခုလိုကူးစက်မှုတွေများလာမယ့်အပေါ်မှာဒီလူနာတွေအတွက်ပေါ့နော်ကုသပေးနိုင်မယ့်သူတွေမလုံမလောက်ဖြစ်မှာနေရာတွေမရှိမှာစိုးရိမ်နေရတဲ့အနေအထားတွေတော့ဆရာကြီးအဓိကပါပြောချင်တယ
်ကျွန်တော်တို့ကကိုဗစ်ကိုအန်တုခဲ့ပါတယ်ဒီတော့ကျွန်တော်တို့ချင်းဝအရာကိုမတရားတဲ့အမိန့်တွေကိုကျွန်တော်တို့ဖြီဆန်ပြီးတော့အန်တုပါမယ်ဒါပေမဲ့တစ်ချိန်တည်းမှာဆောင်းတဲ့ချင်းဝအရာလူနာများဖြစ်လာခဲ့သည့်ရှိသောတိုင်းပြည်ကမကြမ်းမအောင်ဖြစ်နေတဲ့ကျွန်တော်တို့စောင့်ရှောက်ဖို့ကျွန်တော်တို့ချင်းဝအရာကျွန်တော်တို့စောင့်ရှောက်နေပါတယ်ကိုဗစ်အန်တရရှိသလိုလူထုရဲ့လုံခြုံရေးအန်တရရှိလာပါတယ်နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဆန္ဒပြမယ့်ပုံကူများသည့်အောင်မြင်အောင်ကျွန်တော် civil disobedience movement တကယ်လုပ်မယ်ဆိုပြီးတော့ဝန်ထမ်းတွေအကုန်လုံးကလည်းကျွန်တော်တို့တက်ညီလက်ညီနဲ့အလုပ်ကနေမသွားတော့ဘဲနဲ့လုပ်နေကြတယ်ကျွန်တော်တို့ဒီစစ်ကြောင်းမှာပါဝင်လာကြတဲ့မြန်မာနိုင်ငံဆောင်ဝန်အသင်းရဲ့ကျွန်တော်တို့ trauma care လုပ်တဲ့ not ticket တိုင်းရတဲ့အတွက်ကိုလေ့ကျင့်ထားတဲ့ဆောင်ဝန်များအဖွဲ့ကလည်းဒီသူနာပြုရှင်တွေနဲ့လိုက်လာဆောက်ရှောက်နော်အဲ့တော့ဂျန်နဲ့ဒေသမှာရှိတဲ့ဆောင်ဝန်တွေဝင်ပါနေကြတယ်အဲ့တော့ဒါကကျွန်တော်တို့ကျင့်ဝတ်နဲ့မညီဘူးလို့ပြောနေကြတာရှိတယ်အဲ့တော့ကျွန်တော်တို့ကစီးပင်ညာကျင့်ဝတ်မှာ hypocrites လက်ထက်ထဲကမတရားမှုကိုကျွန်တော်တို့လက်မခံဘူးနော် unjustice ဆိုတာကိုနော်ကျွန်တော်တို့လက်မခံဘူးဆိုတာဆောင်ဝန်တွေဟိုတည်းကွာ hypocrites ကကျွန်တော်တို့ရဲ့စီးပင်ညာကျင့်ဝတ်ထဲမှာရွတ်ထားတဲ့ကျွန်တော်တို့သစ္စာတိုင်တယ်ထားတဲ့ထဲမှာပါတယ်တော့ဒီပြင်ကမ္ဘာဆရာဝန်များအသင်းကထုတ်ပြန်ထားတဲ့ကျင့်ဝတ်ဆိုင်ရာလမ်းညွှန်ချက်တွေထဲမှာဒီ unethical behavior ပေါ့နော်ကျင့်ဝတ်တဲ့မလျော်ညီသောအပြုမှုကိုပြုစီမဲ့ဥပဒေများကိုစန့်ကျင်သည် physicians disobey law that demands unethical behavior and injustice ဆရာဝန်များကိုတရားမျှတဖို့မရှိစေသောတို့ဒီမှုကျင့်ဝတ်နဲ့မလျော်ညီသောအလုပ်များလုပ်ကိုင်ရန်ထုတ်ပြန်ထားသောဥပဒေများကိုဆရာဝန်များသည်ရင်ဆိုင်ရပါမည်ဆိုတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်ရှိတယ်အဲ့တော့ဆရာဝန်တွေကိုအတင်းအဓမ္မခိုင်းစီခြင်းနှိတ်ကွချင်းအတင်းအဓမ္မလုပ်ငန်းဝင်ခိုင်းခြင်းပေါ့နော်စစ်ရေးကျွန်တော်ဆေးရုံနေမှာစစ်တပ်များတက်ဆွဲခြင်းဆရာဝန်များတွေကိုအမိန့်နဲ့ကျွန်တော်ညွှန်ကြားခြင်းတရားကျွန်တော်ဆန့်ကျင်ရမယ်တာဝန်တရားအနေနဲ့ရှိတယ်ယနေ့ကာလမှာဆရာလူနာတယောက်တည်းကိုကျွန်တော်တို့ကြည်တာမဟုတ်တော့ဘူးတတိုင်းတပီလုံးကလူနာလို့မြင်သွားတယ်ဆိုရင်ဆရာဝန်တွေရဲ့ယနေ့ civil disobedience movement ဟာကျင့်ဝတ်နဲ့လျော်ညီရလို့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောလူနာတွေအတွက်ဆရာတို့ဒီအသေးစိတ်ပေါ့နော်ကုသရေးဆိုင်ရာချက်စင်ထားမှုတွေရော
ကျွန်တော်တို့ကတော်
ลูนาโยจังหวะเปลี่ยนไปแล้วหมดป่าวแล้วสิลูนาโยส่งงานแนวจีบีเลยลูนาติดมีอาโกรจังหวะลิบิส่งแค่เช่นเนี่ยกูตาเรนี่อะไรตัวจ้าบ้าแต่เป็นแม่ช่วงนี้อะไรจังหวะอี๋บ่เลยน้องกูยังว่าติดขัดตาลชีเกดีชีโดชีไข่จังอะไรชีเกดีชีโดอี๋บ่อู้ใจยังโตลูกสาวเป็นอะไรนี่อี๋สิบาดีเลยแล้วจังหวะปูบังบีโดดีสิยังวันนี้ก็ปูลีก็เซลล์เนี่ยมาเปลี่ยนบีโดดีลูนาโยข้ามไปจังหวะลูกเป็นแม่เซลล์ยี่โดสวยเซลล์ยี่โดเราไปไป
လည်းကျွန်တော်တို့ကာကွယ်ခဲ့ကြပြီးအခုအများဆုံးကတ်ကြရောက်မဲ့ဆက်အနာရှင်ကတ်ဆိုးကြီးကိုကျွန်တော်တို့အားလုံးပြည်သူလူထုအားလုံးကကျွန်တော်တို့ဝိုင်းဝန်းပြီးတော့တွန်းလှန်ကာကွယ်အိုက်ဖက်ဖို့လုပ်နေကြခြင်းဖြစ်ပါတယ်ခင်ဗျအဲ့တော့အားလုံးတော့ယနေ့ဆန္ဒပြရတဲ့ပုဂ္ဂိုလ်များဘေးရန်ကင်းရှင်းပြီးတော့ကိုဗစ်အာရုံကိုလည်းထိန်းချုပ်နိုင်ပါစေလို့တော့ကျွန်တော်တို့ဆန္ဒပြပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗ
ျကိုဗစ်မင်းကကိုဗစ်ကာလကျန်းမာရေးကဏ္ဍမှာဒေါက်တာမြင့်ဦးကိုမေးမြန်းထားတာဖြစ်ပါတယ်အခုတောက်ကြနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာစီစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုက်တိုမီတာ20 kHz 15.3 ညလိုက်တိုမီတာ25 kHz 11.3 ညလိုက်တိုမီတာ32 kHz 9.35 တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျ
မြန်မာနိုင်ငံဆက်အာဏာသိမ်းမှုအတွက်တင့်မတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေစီရင်ကိုအမေရိကန်ပြည်ထောင်စုအစိုးရက February 7ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။သမရရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုလို့ပုံမှန်အခုလိုအရေးယူလိုက်တာပါ။အရေးယူခံရမဲ့ပုဂ္ဂိုလ်တွေကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းဒုတိယသမရဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးစွတ်ထွတ်ဒုဗိုလ်ချုပ်ကြီးရဲအောင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးရဲရက်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးတို့ဖြစ်ကြပြီးအရေးယူခံရမယ့်လုပ်ငန်းအဖွဲ့အစည်း3ခုကတော့မြန်မာ Ruby Enterprise မြန်မာ Imperial Jade Company Limited နဲ့ Kemkri Gems and Jewelry Company Limited တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးရမယ့်ဒေါ်လာ42တန်းကိုစစ်တပ်အစားလူမှုအဖွဲ့အစည်းတွေအတွက်အကူအညီပေးဖို့ချက်ချင်းပြောင်းလဲလိုက်တော့မှာဖြစ်ကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA က February 7ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်အစိုးရကမြန်မာစစ်ကောင်စီတွေကိုအရေးယူလိုက်တဲ့နောက်မှာဗြိတိန်အစိုးရကလည်းမြန်မာစစ်တပ်တာဝန်ရှိသူတွေကိုအာဏာသိမ်းမှုအတွက်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အရေးတကြီးစဉ်းစားနေပြီလို့ဗြိတိန်နိုင်ငံချိုင်းဝန်ကြီး Dominic Raab ကကြေညာပေးနေမှာ Twitter ကနေပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုအ мян ပြန်လှုပ်ပေးပြီးအရသာအစုအအုပ်ချုပ်မှုပြန်ပြီးပေးရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုတောင်းဆိုဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို EU ဥရောပသမဂ္ဂကကြေညာပေးနေမှာအဆိုပြုမူကြမ်းပြတ်တင်သွင်းလိုက်ပါတယ်။
တောက်တနေမနေ့ကထိတန်းရောက်နေတဲ့တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာက Charles Mock ဖြစ်ပါတယ်ကျွန်တော်ကတော့ရဲမတော်ပါဒီကနေ့ညဘက်9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတိုမီဒီယာ1925နဲ့32တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဒီရီကိုနားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းရှင်းကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.